Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မတ်လ14ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်မဆွမြတ်မောင်ပါရှင်ဒီနေ့မြန်မာနိုင်ငံတော်ဝန်ဆန္ဒပြပွဲတွေနဲ့ဆန္ဒပြပွဲတွေအပေါ်ဖြစ်ခန့်နေနေတဲ့သတင်းတွေကိုအပြည့်အစုံတင်ဆက်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူအုပ်ချုပ်နေတာ42ရက်မြောက်တဲ့ဒီနေ့မှာလည်းနိုင်ငံတော်ဝန်မျိုးအစုံမှကန့်ကွက်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့ဆိုင်းတာယာမြို့နယ်ကဆန္ဒပြပွဲကိုလက်နက်ကင်လုံခြုံရေးတပ်ဖွဲ့တွေပစ်ခတ်နှိမ်နှင်းမှုကြောင့်9ယောက်သေဆုံးပြီးတော်တော်များများဒဏ်ရာရခဲ့ပါတယ်။ခုချိန်ထိအတည်ပြုနိုင်သလောက်9ယောက်သေဆုံးခဲ့ပြီးတော့10ယောက်ထက်မနည်းထိခိုက်ဒဏ်ရာရတယ်လို့ဒေသခံတွေကပြောပါတယ်။ဆိုင်းတာယာအပြင်တာမွေမြို့နယ်မှာ1ယောက်ဒီနေ့တနက်ထိမှန်သေဆုံးခဲ့ပါတယ်။ပဲခူးမြို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်လို့တယောက်အနည်းဆုံးသေဆုံးခဲ့ပါတယ်။ဖားကံမြို့မှာလည်းအသက်30အရွယ်ဆန္ဒပြသူတယောက်တနက်ထိမှသေဆုံးပါတယ်။မန္တလေးမြို့မှာလည်းအခုညနေပိုင်းကမဟာအောင်မြေမြို့နယ်မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေပြစ်ခတ်မှုကြောင့်အသက်24နှစ်အရွယ်မျိုးသမီးတယောက်ပါးကိုကြီးထိမှသေဆုံးတယ်လို့မန္တလေးမြို့ကလာတဲ့သတင်းတွေမှာပြောပါတယ်။မနေ့ကလည်းသေဆုံးသူ9ယောက်ရှိတဲ့အထိပြစ်ခတ်နှိမ်နှင်းခံရတဲ့မန္တလေးမြို့မှာဒီနေ့အစောပိုင်းကတော့ပြည်သူအများအပြားလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့ကဆန္ဒပြပြည်သူတွေရဲ့တောင်းဆိုတဲ့နေ့ဖြစ်ပါတယ်။ဗကံမြို့မှာလည်းအာဏာရှင်စနစ်ဆန့်ကျင်တဲ့အနေနဲ့အေယာဝတီမြစ်ထဲမှာလေတွေနဲ့ဆန္ဒထုတ်ဖော်ပြသခဲ့ကြပါတယ်။တဝယ်မြို့မှာလည်းပြည်သူတွေ CDM လှုပ်ရှားမှုမှာပါဝင်နေသူတွေရာနဲ့ချီလမ်းပေါ်ထွက်ဆန္ဒပြကြပါတယ်။ကလေးမြို့မှာတော့ချီတက်ဆန္ဒပြသူတွေရထားခဲ့တဲ့မော်တော်ဆိုင်ကယ်တွေအားလုံးကိုရဲတွေကသိမ်းယူသွားတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံအနှံ့ခုလိုဆန္ဒပြပွဲတွေလုပ်နေတယ်လို့အာဏာသိမ်းယူအုပ်ချုပ်နေသူတွေကအကြမ်းဖက်နှိမ်နင်းနေတာကြောင့်ပြည်သူတွေအနေနဲ့အကြမ်းဖက်မှုကျူးလွန်ခဲ့ရင်ဥပဒေနဲ့အညီမိမိကိုယ်ကိုကာကွယ်ခုခံပိုင်ခွင့်ရှိတယ်လို့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကဒီကနေ့ထုတ်ပြန်ပါတယ်။တရားမဝင်အာဏာသိမ်းစစ်ကောင်စီကဖြစ်စေ၎င်း၏အစင်းစင်းတာဝန်ပေးအပ်ချက်အရနိုင်ငံဝန်ထမ်းပြည်သူဝန်ထမ်းမဟုတ်တော်သည့်တက်တက်ကန်အဖွဲ့အစည်းများကဖြစ်စေ၎င်းတို့၏လက်ပါစီသို့မဟုတ်၎င်းတို့အကျိုးကိုလိုလားသူများကဖြစ်စေပြည်သူများအားအကြမ်းဖက်မှုတစုံတရာကျူးလွန်လျင်တည်ဆဲပြစ်မှုဆိုင်ရာဥပဒေရာဇသက်ကြီးအခန်းလေးကာကွယ်ခုခံပိုင်ခွင့်ဆိုင်ရာပြဋ္ဌာန်းချက်များအရာပြည်သူများအနေဖြင့်မိမိအတွက်သို့မဟုတ်တခြားသူအတွက်ဥပဒေနှင့်အညီကာကွယ်ခုခံပိုင်ခွင့်အပြည့်အဝရှိသည်လို့ CRPH ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါသည်။မွေးရပါလူသားအခွင့်အရေးအရာမိမိတို့၏အသက်ရှင်သန်ခွင့်ကိုကာကွယ်ရမည်လို့ CRPH ရဲ့ထုတ်ပြန်ချက်မှာပြောထားပါသည်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့မှာစစ်ကောင်းဆောင်တွေအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းတေဆုံးသူ80ထက်မနည်းရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်းကစာရင်းပြုစုထားပါတယ်။ရောင်တုံးမြို့မူဆယ်မြို့အပါအဝင်မြန်မာနိုင်ငံတည်းကမြို့တချို့မှာတော့ဒီကနေ့အတန်းတိတ်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ပြည်သူတွေလမ်းပေါ်ထွက်တာအစားကျွေးကြော်တောင်းဆိုချက်စာသားတွေကိုဆိုင်းဘုတ်တွေပေါ်မှာရေးသားပြီးတော့အဲ့ဒီဆိုင်းဘုတ်တွေကိုလမ်းတွေပေါ်မှာအပြည့်ချထားခဲ့ကြတာပါ။လူမဲ့တပိတ်ပွဲဖမ်းဆီးထားသူများပြန်လွှတ်ပေးCDM ကိုထောက်ခံတဲ့2008ဖွဲ့စည်းပုံဖျက်သိမ်းပြီးအာဏာရှင်စနစ်ဆန့်ကျင်တဲ့စတဲ့တောင်းဆိုချက်တွေကိုရေးသားထားတဲ့ဆိုင်းဘုတ်တွေကိုလမ်းမတွေပေါ်မှာတန်းစီချထားပြီးတော့ဆန္ဒပြကြတာဖြစ်ပါတယ်။ညောင်တုံးမျိုးကလူမပါတဲ့တပိတ်ကိုအေယာဝတီကရင်လူငယ်တွေကစီစဉ်တာဖြစ်ပါတယ်။မြန်မာတရုတ်နယ်စပ်မျိုးဖြစ်တဲ့မူဆယ်မျိုး105ဘိုင်နယ်စပ်ဂိတ်ရှိမှလည်းအလားတူလူမပါတဲ့ဆန္ဒပြမှုကိုဒီနေ့လုပ်ပါတယ်။အာဏာရှင်တွေထွက်သွားလို့အထိပယ်ရတဲ့အင်္ဂလိပ်လိုရေးထားတဲ့ဆိုင်းဘုတ်တွေကိုမူဆယ်ဒေသခံတွေကတန်းစီချထားပြီးတော့လူမဲ့အတန်တိတ်တပိတ်လုပ်ခဲ့ကြပါတယ်။မလ23ရက်နေ့မနေ့ကမန္တလေးမြို့စိတ်မန်းရက်ကွက်မှာရဲနဲ့စစ်တပ်ရဲ့ပြစ်ခတ်မှုအတွင်းတေဆုံးခဲ့သူ9ယောက်ထဲက3ယောက်ရဲ့အတုပအခမ်းအနားကိုဒီကနေ့လုပ်ခဲ့ပါတယ်။အသက်22နှစ်အရွယ်ကိုစောပြည့်နိုင်အသက်58နှစ်အရွယ်ဦးဝင်းထေအသက်29နှစ်အရွယ်ကိုရဲဆွေဦးတို့ရဲ့အတုပအခမ်းအနားတွေကိုဒီကနေ့လုပ်ခဲ့တာပါ။ဦးကောင်းကိုကြီးထိမှန်တည်ဆုံးခဲ့သူအသက်53ဖက်မှာလှုပ်ဖို့မိသားစုကစီစဉ်ထားပါတယ်။နောက်ထပ်တည်ဆုံးသူတယောက်ဖြစ်တဲ့မတ်ပြုံးဆိုသူအမျိုးသမီးရဲ့ရုပ်အလောင်းကိုတော့အခုချိန်ထိပြန်မရသေးဘူးလို့ဒေသခံတွေကပြောပါတယ်။ ဆစ်အာနာတိမ်မှုစန့်ကျင်ဆန္ဒပြနေကြတဲ့မြန်မာပြည်သူတွေနဲ့တသားတည်းရှိတဲ့စရာပြသားတဲ့အနေနဲ့ဩစတြေးလျနိုင်ငံဆစ်ဒနီဘရစ်ဘန်မဲလ်ဘန်နဲ့ပတ်မြို့တွေမှာဒီကနေ့ဆန္ဒပြပွဲတွေလုပ်ကြပါတယ်။ဩစတြေးလျနိုင်ငံရောက်မြန်မာလူငယ်တွေចောင်းသားတွေနဲ့ဩစတြေးလျចောင်းသားတမကအဖွဲ့ဝင်တွေစုပေါင်းစီစဉ်ဆန္ဒပြကြတာပါ။ဆစ်ဒနီမြို့နယ်မြို့တော်ခမရှိမှာပြုလုပ်တဲ
generals are sending their children here. They're not sending them to China. They're not sending them to Russia. Their children are here getting the benefits of Australia's democracy.
ဩစတြေးလျအစိုးရအနေနဲ့မြန်မာစစ်အာဏာသိမ်းခေါင်းဆောင်တွေအပေါ်ပြင်းထန်တဲ့အရေးယူတန်းခံမှုတွေလုပ်ဖို့လိုအပ်တယ်လို့ဩစတြေးလျနိုင်ငံမှာလာရောက်နေထိုင်ပညာသင်နေကြတဲ့သူတို့ရဲ့သားသမီးမိသားစုတွေစစ်တပ်နဲ့နှိစက်သူတွေကိုပါပြည်ဝင်ခွင့်ဗီဇာရုပ်သိမ်းပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဩစတြေးလျအစိုးရကစစ်ဗိုလ်ချုပ်တို့ရဲ့သားသမီးတွေကို2010ခုနှစ်တုန်းကပြည်ဝင်ခွင့်ရုပ်သိမ်းပြီးတော့နေရပ်ပြန်စီခဲ့တဲ့အတိုင်းအခုလည်းထပ်လုပ်ပါလို့မြို့ဆောက်ဆွေးပြည်နယ်လွှတ်တော်အမတ်ချေမီပါကာကပြောပါတယ်။မြန်မာနိုင်ငံမှာ2009ခုနှစ်ရွှေဝါရောင်တော်လှန်ရေးအတွင်းပြည်သူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့မှုနဲ့2007နာခဲ့မုန်တိုင်းအတွင်းပြည်သူတွေအပေါ်လူသားချင်းစာနာရေးဆိုင်ရာအကူအညီတွေကိုပိတ်ဆို့ကန့်သတ်ခဲ့တဲ့အတွက်ဩစတြေးလျမှာတက္ကသိုလ်တက်နေတဲ့လေတပ်ကဗိုလ်ချုပ်စင်ရော်ရဲ့တမိအပါအဝင်စစ်တပ်အတိုင်းအဝိုင်းကမိသားစုဝင်တချို့ကိုဩစတြေးလျအစိုးရက2010မှာပြည်ဝင်ခွင့်ဗီဇာရုပ်သိမ်းပြီးတော့နေရပ်ပြန်ပို့ခဲ့ပါတယ်စစ်တီမျိုးမြို့တော်ခမရှိမှာဒီကနေ့စူဝေးဆန္ဒပြသူတွေဟာအဲဒီကနေနယူးဆောက်ဝေးပြည်နယ်လွှတ်တော်ရှိတဲ့နေရာအထိကိုလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပါတယ်။အလားတူစစ်တီမျိုးမှာရှိတဲ့မြန်မာမိသားစုတွေကလည်းမြန်မာနိုင်ငံက CDM လှုပ်ရှားမှုမှာပါဝင်နေသူတွေအတွက်ရန်ပုံငွေရှာပွဲကိုဒီကနေ့ပြုလုပ်တာမှာဩစတြေးလျဒေါ်လာ3,400ကျော်ရရှိခဲ့ပါတယ်ရှင်။
တဲ့ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 1553ညာ5.25kHz 7783ညာ5.32kHz 9335နဲ့စနေတနင်္ဂနွေမှာ5.19kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်တရုတ်နိုင်ငံထုတ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆီးထိုးထားတဲ့နိုင်ငံသားတွေဟောင်ကောင်ကနေတရုတ်ပြည်မှာကြီးကိုလာရောက်ခွင့်ပေးမယ်လို့စနေနေ့ကတရုတ်နိုင်ငံကကြေညာလိုက်ပါတယ်။တရုတ်နိုင်ငံထုတ်ကာကွယ်ဆီးတွေကိုဆရဲဆရန်လိုအပ်ချက်အနည်းငယ်နဲ့ကမ္ဘာတဝန်းကလက်ခံလာနိုင်မှုတရုတ်ကမျှော်မှန်းနေတာဖြစ်ပါတယ်။ဒီကာကွယ်ဆီးတွေအတွက်အနောက်နိုင်ငံတွေကခွင့်ပြုချက်မရသေးသလိုပြည်ပနိုင်ငံထုတ်ကာကွယ်ဆီးတွေကိုလည်းတရုတ်နိုင်ငံအတွင်းမှာခွင့်ပြုထားတာမရှိသေးပါဘူး။အီတလီနိုင်ငံမှာလာမယ့်စက်တင်ဘာလမှာနိုင်ငံလူဦးရေ80ရာခိုင်နှုန်းကိုကိုဗစ် -19 ကာကွယ်ဆေးထိုးပြီးဖို့ခန့်မှန်းထားတယ်လို့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအထူးအဖွဲ့ဝင်တဦးကစနေနေ့ကပြောပါတယ်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်စင်တာစီးရင်တွေအရအီတလီမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 3.2 သန်းနဲ့သေဆုံးသူက3,000ကျော်ရှိပါတယ်။အခုလိုကာကွယ်ဆေးထိုးဖို့တွန်းပြင်လှုပ်ဆောင်နေတဲ့ကြားမှာပဲယောဂကူးစက်မှုနှုန်းကျဆင်းမှုအတွေ့တင်းနှံနေကစပီးအီတလီမှာအသွားအလာကန့်သက်ချက်အစ်စ်တွေချမှတ်ဖို့ရှိပါတယ်။အခုထိတစ်ကမ္ဘာလုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူ 116.4 သန်းနဲ့သေဆုံးသူက 2.6 သန်းရှိပါတယ်။အမေရိကန်နိုင်ငံမှာကူးစက်သူ 29.4 သန်းနဲ့အများဆုံးဖြစ်ပြီးဘရာဇီးမှာ 17.4 သန်းနဲ့အိန္ဒိယမှာ 17.3 သန်းရှိပါတယ်ရှင်။ရုရှားနိုင်ငံမော်စကိုမြို့မှာစနေနေ့တုန်းကလွတ်လပ်တဲ့ဒေသန္တရအုပ်ချုပ်ရေးလက်ထောက်များဆိုတဲ့ညီလာခံကိုရဲတပ်ဖွဲ့ကဝန်ရောက်စီးနှင်းပြီးတော့ညီလာခံတက်ရောက်သူ180ကျော်ကိုဖမ်းဆီးခဲ့ပါတယ်။ကျင်းပတဲ့ဒီမိုကရေစီရေးဆွေးနွေးပွဲညီလာခံဟာအစိုးရကသတ်မှတ်ထားတဲ့မလူလားအတဲ့နိုင်ငံရေးအဖွဲ့အစည်းတွေနဲ့ဆက်နွယ်ပတ်သက်နေပြီးဥပဒေချိုးဖောက်တယ်လို့ရုရှားအာဏာပိုင်တွေကဆွဆွဲခဲ့ပါတယ်။စီလုံးညီညွတ်တဲ့ဒီမိုကရက်များဆိုတဲ့အဖွဲ့နဲ့နိုင်ငံတော်ကဒေသန္တရအုပ်ချုပ်ရေးလက်ထောက်တွေကိုယ်စားလှယ်လောင်းဖြစ်လာနိုင်သူတွေလာမယ့်ဆောင်းပုံမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့မဟာဗျူဟာတွေကိုဆွေးနွေးကြတာပါဒေသန္တရအုပ်ချုပ်ရေးအစ်စင်မှာအပြောင်းအလဲတွေရှိနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးနေတုန်းမှာညီလာခံခန့်မှန်းတွေကိုရဲတွေဝင်လာပြီးတော့ဆွေးနွေးပွဲအစီအစဉ်တွေပြီးဆုံးသွားပြီလို့ကြေညာခဲ့ပါတယ်
်
မီလာကန်ဟာ2019ခုနှစ်ကရုရှားအစိုးရကမလူလားအတဲ့တဲ့ရင်ဖြစ်တက်မှတ်ခဲ့တဲ့ပြည်ပရောက်ရုရှားစီးပွားရေးသမားနီခေးခေါ်ဒူခေါ့စကီနဲ့ပတ်သက်တဲ့ Open Russia အဖွဲ့ကကမကထလုံးကျင်းပတာလို့အာဏာပိုင်တွေကပြောပါတယ်ရုရှားရဲ့ဖွဲ့စည်းပုံစနစ်အခြေခံနဲ့ကာကွယ်ရေးစနစ်ကိုအနေနဲ့ပြုနိုင်တဲ့ပြည်ပကအစိုးရလက်ရောက်ခံမဟုတ်တဲ့အဖွဲ့အစည်းတွေကိုပြစ်မှတ်ထားတဲ့ဆိုတဲ့ဥပဒေနဲ့အာဏာပိုင်တွေအရေးယူတာဖြစ်ပါတယ်။ဆွေးနွေးပွဲမှာအဓိကမိန့်ခွန်းပြောသူတွေမော်စကိုဒေသခံအစိုးရကိုယ်စားလှယ်တွေအပြင်သတင်းတောက်တွေနဲ့ညီလာခံတက်ရောက်သူတွေပါစနစ်နေ့ကထိမ့်သိမ်းခံရပါတယ်။ညီလာခံဟာအပြန်အလှန်ပညာရေးအသည့်ဖလှယ်တဲ့ဆွေးနွေးပွဲသာဖြစ်ပြီးမကျင်းပစေချင်ရင်အာဏာပိုင်တွေဘက်ကကြိုတင်တမ်းမြင်နိုင်တဲ့အခွင့်အရေးတွေရှိရတဲ့လူရင်းနိုင်ငံရေးမှာမပါဝင်ရဲအောင်တက်တက်ချင်းချောက်တာဖြစ်တယ်လို့ထင်ထင်ခံရသူတူဖြစ်တဲ့ Open Russia အဖွဲ့အမှုဆောင်ဒါရိုက်တာ Andrei Pivovarov ကဗီဒီယိုကတစ်ဆင့်ပြောဆိုခဲ့ပါတယ်ရှင်American ပြည်အောင်စုကမြောက်ကိုရီးယားကိုတန်တမန်ရေးအရာဆက်တွယ်မှုအပေါ်မှာတုံ့ပြန်မှုမရရှိသေးဘူးလို့ American အစိုးရအစိုးရအရာရှိသူကပြောပါရယ်။သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့ February လအလယ်လောက်ကညွှန်ရုံးမျိုးမှာရှိတဲ့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်ယုံအပါအဝင်တန်တမန်ရေးနီးလန်းနဲ့မြောက်ကိုရီးယားတို့ကိုနောက်ွယ်ကနေဆက်တွယ်ဖို့ကြိုးစားခဲ့လို့အဲ့ဒီ American အကြီးအကဲအရာရှိကစနေနေ့ကပြောပါရယ်။လာမယ့်သတင်းပတ်ထဲ American အစိုးရတန်တမန်တဦးနဲ့ကာကွယ်ရေးဝန်ကြီးတို့ဒေတာရင်းနိုင်ငံတွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကသွားရောက်မှာဖြစ်တာမို့သမ္မတဘိုင်ဒန်အစိုးရအနေနဲ့မြောက်ကိုရီးယားအရေးဘယ်လိုကင်တွေ့မလဲဆိုတာကိုလူတွေပို့ပြီးစိတ်ဝင်စားလာပါတယ်။အမည်မဖော်လိုတဲ့အဲဒီ American အကြီးအကဲအရာရှိရဲ့ပြောကြားချက်မှာအသေးစိတ်အချက်လက်တွေမပါဝင်ပေမဲ့သမ္မတဘိုင်ဒန်အစိုးရအနေနဲ့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားအဖွဲ့ရုံအပါအဝင်မြောက်ကိုရီးယားတို့ကိုလမ်းကြောင်းမျိုးစုံကနေဆက်သွယ်ဖို့ကြိုးစားခဲ့ပြီးအခုအချိန်ထိတုံ့ပြန်တာမရှိသေးဘူးလို့ဆိုပါတယ်။ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်တမန်အဖွဲ့ကတော့ဒီအပေါ်မှာတစုံတရာမှတ်ချက်မပေးပါဘူး။အရင်သမ္မတဒေါ်နယ်ထရမ့်တုန်းကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့မကြုံစဘူးတိုက်ရိုက်ဆွေးနွေးမှုတွေပြုလုပ်ခဲ့ပေမဲ့မြောက်ကိုရီးယားတို့နျူကလ িয়ার လက်နက်ဆွန့်လွတ်အောင်တော့မလုပ်ဆောင်နိုင်ခဲ့ပါဘူးရှင်။ American နဲ့ Mexico နိုင်ငံတွေဆက်ကိုရောက်လာတဲ့ရွှေပြောင်းဝင်ရောက်လာသူကလေးတွေကိစ္စကိုပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲရေး agency FEMA အနေနဲ့တုံ့ပြန်ကင်တွယ်ဖို့ American ပြည်တွင်းလူမျိုးရေးဌာနကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲရေး agency ကရည်ကြီးမှုမုန်တိုင်းတိုက်ခတ်မှုအပါအဝင်တဘာဝဘီယန်ဒီကိစ္စတွေကိုပုံမှန်တုံ့ပြန်ကင်တွယ်လေးရှိပါတယ်။အခုတော့အဲ့ဒီ agency အနေနဲ့လာမယ့်ရက်90အတွင်းမှာနေဆက်ကိုရောက်နေတဲ့ကလေးတငယ်တွေလိုအပ်တဲ့အကူအညီနေရာထိုင်ခင်းနဲ့ပို့ဆောင်ရေးလုပ်ငန်းတွေကိုကူညီပေးရမယ်လို့ပြည်ဝင်လုံခြုံရေးဝန်ကြီးအလီဟန်ဒရိုမာယိုကာစ်ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်အခုကြေညာချက်ကရွှေပြောင်းဝင်ရောက်သူတွေကိစ္စမှာဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရအနေနဲ့လူသားချင်းဆိုင်ရာစာနာထောက်ထားမှုနဲ့နိုင်ငံရေးအကျပ်တွေဘလောက်ထိရင်ဆိုင်နေရသလဲဆိုတာကိုပြသနေရလဲဖြစ်ပါတယ်။သမ္မတဘိုင်ဒန်ကအရင်သမ္မတဟောင်းဒေါ်နယ်ထရမ့်တင်းတင်းကြပ်ကြပ်ချမှတ်ထားခဲ့တဲ့ရွှေပြောင်းဝင်ရောက်သူတွေဆိုင်ရာမူဝါဒကိုပြောင်းလဲပြစ်ပြီးမှနေဆက်ကိုတရားမဝင်ရွှေပြောင်းဝင်ရောက်လာသူအရေးတွေတိုးလာတာဖြစ်ပါတယ်တော်ရရှိများရှင်တင်းင်းနေလေးညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ခန္ဓာတွေကိုဆက်လက်နားဆင်နိုင်ပါပြီရှင
်စစ်တပ်အာဏာသိမ်းမှုကိုငြင်းငြမ်းစွာဆန္ဒပြကြတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေကဒီနေ့မှလည်းအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်ရန်ကုန်တိုင်းနိုင်သာမြို့နယ်မှာဆန္ဒပြတဲ့သူ9ယောက်ပါဝင်နိုင်ငံတော်မှ17ယောက်ထပ်မံထိဆုံးသွားခဲ့ပါတယ်ဒီကြောင့်ပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာပြန်လာတဲ့မှုကိုစတင်တဲ့ဆန္ဒပြပွဲတွေရန်ကုန်ပါဝင်နိုင်ငံတော်မှာဆက်လက်ဖြစ်ပွားခဲ့ပြီးတော့ဒီဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကဒီကနေ့မှလည်းအင်အားသုံးနေနေကြတာကြောင့်ထိခိုက်သေးဆုံးတာတွေရှိခဲ့ပါတယ်။ဟုတ်ပြီ
ပါခင်ဗျာကျွန်တော်ဒါ3ထိပ်ရောက်လာပြီခင်ဗျာ3ထိပ်မှပြည်နေပါပြီခင်ဗျာ။ကျောင်းသားမြန်မာနိုင်ငံရက်ကပ်ပွဲတွေ
ရန်ကုန်နောက်ပိုင်းကနိုင်သာမြို့နယ်မှာလည်းဆန္ဒပြတဲ့သူတွေဟာအောင်စရာတရာအစဉ်တစ်ထိပ်ကနေမိခွက်ဇေတိသပိတ်စခန်းတွေဖွင့်ပြီးဆန္ဒပြနေကြတာဖြစ်ပြီးတော့ဒါကိုရဲနဲ့စစ်တပ်ဖက်ကပြစ်ခတ်နေနေကြတာကြောင့်ခုနှစ်ယောက်ထပ်မနေသေးဆုံးသွားတယ်လို့နိုင်သာချက်ချင်းဤအဖွဲ့က VOE ကိုပြောပါတယ
်။ဟုတ်ကဲ့လက်ရှိကကိုသေဆုံးသူကခုနှစ်ယောက်ပဲဒါပေမဲ့ဟိုလေးသူအခုကနောက်ထပ်သေးတဲ့လူတွေတော့သိမတော့ပါဘူးကြာ။နောက်ဆုံးသိတယ်။ဒါကတရားရဲ့ဆန္ဒရဲ့ခံနိုင်ကြရတော့ဟိုလောက်ရှိတယ်ကြာ။တရားလောက်ရှိတယ်။
နိုင်ငံကဆန္ဒပြပွဲတွေကိုနေနေဖို့အတွက်ရဲနဲ့စစ်တပ်ကအင်အားအများပြားဒီနေ့မှချထားခဲ့ပြီးတော့ဘရင်နောက်တရားထိတ်မှလည်းပြစ်ခတ်တာတွေရှိခဲ့တယ်လို့နိုင်ငံမျိုးကန်တူကပြောပါတယ်
သူတို့ကဒီနေ့တရားများတယ်သမီးကဖြုတ်ခွဲဖို့အစီအစဉ်ရှိတယ်မလေးရတဲ့ပြည်မှာဖြတ်ချင်ကြတော့တာကိုပြစ်တာ FM ရှိမှပြစ်တာအဲဒီတော့ကဘာရောက်ကကောင်းနေအဲ့အချက်သားသုံးတဲ့ကဒဗရက်ကဒီနေ့ဆယ်ကြီးတော့ရှိတယ်ဝင်လာတာအစအပြီးတော့သူကဘေးတော်လေးရတယ်ဘေးတော်ကနိုင်တာတို့လာရပြစ်ပြီးတာကောင်းရသူတို့မနဲ့ကဆိုဟောလောက်ကြရဗျဆယ်နာရီပွဲလောက်တယ်အဲ့နိုင်တယ်အဲ့ဂျူရာအင်းကဟိုအတင်းသူတွေကာထားတဲ့ဟောပေါ့ဒီအကာတွေကိုအဲ့မှာတာရီပါရီပါရဗျအဲ့ဒါကိုဒီကောင်ကြီးရှုပ်လိုက်တာဒီမှာအခုစစ်ပြစ်နေတဲ့ဟွာတွေကရဘာကြီးတော့တိတ်မတုံးတော့ဘူးတပ်ဖြစ်တဲ့ကြီးဖြစ်ပြီးလဲဒီစတိုက်စနိုက်ပါပါတယ်ရဲကားကဆယ်ကြီးရှိတယ်အဲ့ဒါကနေခင်းပိုင်းမှာထွက်လာတာဒီအဖွဲ့ပိုင်းချိန်မှာတနက်ဖြစ်တဲ့အဖွဲ့တော့မနေ့ကလေးကရောက်နေကားတွေကအဲ့ဟိုဟာပေါ့ထစ်ကားအကြီးနဲ့၃စီးအဲ့မရှိသေးရဲကားပုံဆိုတော့6စီးတော်တော်များတယ်ပြန်ပြောရမယ်ဆိုတော့သူတာပြီးတော့တန်ရာထဲမှာမဟုတ်ဘူးသူတို့ကလေဒါများတယ်ပြန်ရင်းအားနဲ့စစ်သားအင်အားလည်းများတယ်ဗျအ
ဲ့ဒါမှဒီနေ့ဆန္ဒပြပွဲတွေအတွင်းမိလောင်ချမ်းသာတွေလည်းရှိခဲ့ပါတယ်ဆန္ဒပြတဲ့ပြည်သူတွေကလမ်းတွေမှာပိတ်ဆို့ကာယံထားတဲ့အကာယံအတားအဆီးတွေကိုလုံခြုံရေးတွေဘက်ကမိရှုတာတွေရှိခဲ့သလိုစက်ရုံသုံးရုံလည်းဒီနေ့မှမိလောင်တာရှိခဲ့တယ်လို့နိုင်ငံမျိုးကနောက်တူကပြောပါတယ
်မိလောင်တာတော့သူကဝါလာကြောပြပြီးလောင်တာလားဘယ်လိုလောင်တာလဲမသိဘူးကျွန်တော်ဒီဘက်မှာမဲနေတော့နောက်ကမိလောင်တာပဲတော့ဒီဘက်ထဲမှာသူကခွဲပြမိလောင်တာပဲသူပြတဲ့ချိန်မှာခြေလီမန်းတမှုဆုံးပေါ့ခြေလီမန်းတမှုဆုံးခုနှစ်ဖြစ်မှာနော်အလို့ဒါငွေကျင်းနဲ့ရှင်ကားတို့ကတည်တယ်ကျွန်တော်တက်ရုံတည်းဟောတော့မတူဘူးကြတက်ရုံသုံးရုံတော့တည်ရတယ်ခု
နောက်ပြန်ရန်ကုန်တိုင်းတွင်းကတောင်ပွေချင်းမြိုင်ရောက်ကလာစင်ကန်းကျော်ပါဝင်တခြားနေရာအတော်များများမှလည်းဆန္ဒပြတာတွေရှိခဲ့ပြီးတော့လူလူလေးတွေဘက်ကလည်းအကြမ်းဖက်ဖြုတ်ခွဲတာတွေရှိခဲ့တာကြောင့်တောင်ပွေမြို့နယ်မှာတော့တယောက်ကြီးဆုံးသွားခဲ့ပါတယ်ချီဗီစာဘက်မှာဆိုရင်လည်းလူမျိုးရေးတွေဘက်ကပြစ်ခတ်နေတဲ့အကြောင်း၄ယောက်ထပ်မနေတနက်တန်ရာတွေရရှိတာကို Facebook လူမှုကွန်ရက်တွေမှာတွေ့နေရပါတယ်ထိုင်းထဲမှာပဲဗကူတိုင်းဗကူမျိုးမှာလည်းရင်းညမ်းစွာဆန္ဒပြတဲ့သူတွေကိုရဲနဲ့စစ်တပ်ကကြီးစစ်တွေနဲ့ပြစ်ခတ်နေနေခဲ့ပါတယ်ဗကူမျိုးကမော်ဂန်ရက်ွက်အတွင်းမှာဆန္ဒပြနေကြတာကိုလူမျိုးရေးတွေကပြစ်ခတ်တာကြောင့်အသက်16နှစ်အရွယ်ဆန္ဒပြလူငယ်တဦးဘယ်ဘက်ရဲအုံမှာထိမှန်တည်ဆုံသွားခဲ့ပါတယ်ဒါပြင်မန္တလေးမြို့မှာဆိုရင်လည်းဒီနေ့မှာဆန္ဒပြတဲ့သူတဦးတည်ဆုံးခဲ့တယ်လို့ကချင်ပြည်နယ်ဖားကန့်မြို့မှာလည်းတဦးတည်ဆုံးတယ်လို့သိရပါတယ်။ VOA ကရရှိတဲ့စာရင်းတွေအရတော့ပြီးခဲ့တဲ့ February 1ရက်နေ့စစ်တပ်အာဏာသိမ်းချိန်ကစပြီးတော့ရဲနဲ့စစ်တပ်ကအင်အားသုံးနှိမ်နင်းတာတွေကြောင့်အခုချိန်ထိတည်ဆုံးသူဦးရေဟာ100ကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
မင်းငမအာနာသိမ့်ပြီးတော့အင်အားသုံးနေနေမှုတွေကြောင့်စိတ်ကျမ်းမာရေးမထိခိုက်အောင်လို့တယောက်နဲ့တယောက်အားပေးနေကြဖို့ဗြိတိန်နိုင်ငံကဆေးရုံကထူးထူးဆရာဝန်ကြီးဒေါက်တာမောင်ကာကအကြံပြုပါရတယ်။စိတ်ပူပင်တဲ့ယောဂစိတ်ဖြစ်စေတဲ့ယောဂတွေမဖြစ်အောင်လို့ဘယ်လိုကာကွယ်မလဲ။မဆုမြတ်မုံကမြင်ပြထားပါရတယ်။ဒီပတ်မြမကြီးအစီအစဉ်မှာတင်ဆက်ပြရမယ
်။ဒီဒီမြန်မာနိုင်ငံမှာပေါ့နော်ဒီအာနာသိမ့်မှုဖြစ်ပြီးတဲ့နောက်ပိုင်းမှာလူတွေကတော်တော်လေးဒီစိတ်ထဲမှာမကျေနပ်မှုတွေဒီမခံမရဖြစ်တာတွေပေါ့လေအဲ့ဒါတွေတော်တော်လေးခံစားရတယ်ဆိုတာဒီမြန်မာနိုင်ငံအနှံ့မှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုကြည့်လို့ရှိရင်သိနိုင်ပါတယ်ချေဆိုတော့အဲ့ဒီစိတ်ခံစားမှုတွေကဘလို့အခြေအနေမျိုးမှာရောက်တဲ့အခါကြလို့ရှိရင်ကိုယ့်ရဲ့ဇမ်းမာရေးကိုထိခိုက်တယ်လို့ဆရာတို့လိုစိတ်ပညာရှင်တွေအနေနဲ့သတ်မှတ်ပါလဲရှင်အဲ့ဒါအရင်ဆုံးဖြည့်ပေးပ
ါကျေးဇူးပါမဆုမြတ်မောင်ဒီဟာဒီမိကုန်းကိုမဖြစ်ခင်ကျွန်တော်အနောက်ကလေးကိုတစ်ချက်လေးနည်းနည်းလေးပြန်ပြီးတော့သွားလိုက်ချင်တယ်။ဘာဖြစ်လို့ဆိုတော့ဒီဟာကတနိုင်ငံလုံးနဲ့အပွမ်းပေါ့နော်။နိုင်ငံနဲ့အပွမ်းပြည်လုံးကျွတ်အထွေထွေတပိတ်နိ revolution လုပ်တယ်ပေါ့နော်။ခေပြောင်းကျော်ဆိုင်ရေးလုပ်တယ်ဆိုရင်လည်းမမှားပါဘူး။အဲတော့ဒီဟာကဒီစိတ်ကြမ်းမာရေးကိုထိခိုက်တာဆိုတဲ့ဟာကျွန်တော်လက်စိတ်ဆီအောင်စေယောဂဆီအောင်ဆိုတဲ့အတွက်တော့မလို့ကျွန်တော်လက်လေးလာကြည့်လိုက်လေးလာကြည့်တော့ဒီကဘာပေါ်မှာနိုင်ငံတော်တော်များများနိုင်ငံပေါင်း150လောက်ဒီဒီလိုမျိုး protest demonstration revolutions campaign တခုမဟုတ်တခုအများအားလုပ်ကြတယ်။ကမ္ဘာလူကြီးဒီ 99% လောက်ကလည်းဒီလိုမျိုးတွေလှုပ်ဖူးတဲ့အတွေ့အကြုံရှိတယ်ဆိုတော့ဒါမှတ်တမ်းတွေရှိတယ်။ဒါပေမဲ့ steadily ပေါ့နော်။ဒီလူတွေလှုပ်တဲ့လူတွေရဲ့စိတ်ရောဂါအခြေအနေပေါ်မှာ impact ဘယ်လိုမျိုးရှိလဲဆိုတဲ့ဟာကို လေးလာထားတဲ့ဟာကတော်တော်လေးနည်းတယ်နော်အားနည်းတာကိုတွေ့ရတယ်နည်းပြီမဲ့တချို့စာလမ်းတွေမှာဟိုအဓိကကတော့ဒါစိတ်ကျမ်းမာရေးကိုထိခိုက်နိုင်တယ်နော်အခုဒါမှမေကုံးရောက်လာဒါထိခိုက်နိုင်တယ်ဆိုတော့သူကနံပါတ်၁ကတော့စိတ်ကြယောဂပေါ့နော်ပမာလို့ဆိုတော့စိတ်ကြယောဂ depression နောက်ပြီးစိတ်ပူပန်တတ်တဲ့ယောဂ anxiety နောက်ကျွန်တော်ဒီ post traumatic stress ရာကပြန်ပြီးတော့အရင်တန်းရဖြစ်ခဲ့တဲ့ဟာကို trauma ကိုပြန်ပြီးတော့ပြန်ပြန်သတိရနေပြီးတော့စိတ်မှာစိတ်ဖြည့်ဆည်းမှုဖြစ်တဲ့ယောဂအဲ့လိုမျိုးလေးတွေခံစားရတာကိုကျွန်တော်တို့ကဒါဒိလာတွေ့ရှိရအဲ့တော့ဒီစိတ်ကြယောဂတို့စိတ်ပူပန်တဲ့ယောဂတို့ခုနကကျွန်တော်ပြောတဲ့ PTSD တို့ဒါတွေကအခုဖြစ်လာဆိုတော့အခုမဖြစ်ပါဘူးအခုလူတွေကြုံတွေ့နေရတဲ့အခုချိန်မှာမြန်မာပြည်သူလူထုကြုံတွေ့နေရတဲ့ခါကစိတ်ဖြည့်ဆည်းမှုပေါ့စိတ်ဖြည့်ဆည်းမှုကတော့တကယ်ကိုကြုံတွေ့နေရတယ်နောက်စိတ် emotional roller coaster ပေါ့နော်စိတ်ကအနိုင်ညင်နေအများကြီးဖြစ်တယ်ဝမ်းသာတာတွေဖြစ်တယ်ဝမ်းနည်းတာတွေဖြစ်တယ်ဒေါသထွက်တာတွေဖြစ်တယ်ယူကျုံမရတာတွေဖြစ်တယ်ခံပြင်းတာတွေဖြစ်တယ်ပြီးတော့မကျေနပ်တာတွေဖြစ်တယ်ဒီဟာတွေကတနေ့တည်းမှာပဲရရှိတဲ့တည်င်းချက်လက်ပုံမှာမူတည်ပြီးတော့ပြည်သူလူထုရဲ့စိတ်ခံစားမှုပြန်ပြောင်းလဲနေအဲ့တော့ဒါကိုစိတ်ယောဂါလို့ပြောမလားဆိုတော့ကျွန်တော်တို့ကမပြောပါဘူးဒါကပုံမှန်ဖြစ်တဲ့ normal stress reaction နော်ပုံမှန်ပတ်ဝန်းကျင်မှာကြုံတွေ့နေရတဲ့အခက်အခဲတွေကြောင့်ဖြစ်လာတဲ့စိတ်ကပုံမှန်တုံ့ပြန်မှုပါဒါစိတ်ယောဂါမဟုတ်ပါဘူး
ကျော်ဒါပေမဲ့အဲ့ဒါကကျန်းမာရေးကိုဘလို့အခြေအနေမျိုးမှာအရောက်တဲ့အခါမှာကျန်းမာရေးကိုယ့်ရဲ့ကျန်းမာရေးပေါ့နော်ဒီဟိုကိုကျန်းမာရေးစိတ်ကျန်းမာရေးပိုင်းကိုထိခိုက်တယ်လို့ရောဆရာတို့ပြောလို့ရတယ်ချက
်ဒီလူတွေကစိတ်သက်ကျသွားမယ်ဘာမှလုံချင်ကြံရသေးမရှိတော့ဘူးအရှုံးပေးလိုက်မယ်ဆိုရင်တော့ဒါစိတ်ကျန်းမာရေးကိုထိခိုက်ဖို့အချက်တန်ပို့ပြီးတော့များသွားတယ်ဘာလို့တော့သွားပါပြီဆိုပြီးတော့စိတ်လျှော့လိုက်လို့ရှိရင်အဲ့ဒီအချိန်မှာဖြစ်မဲ့စိတ်ယောဂါတွေကတော့ပို့ပြီးတော့ဒါခုနကကျွန်တော်ပြောတဲ့စိတ်ကြယောဂါလို့စိတ်ပူပန်တတ်တဲ့ယောဂါလို့ဆိုတာဖြစ်လာနိုင်တယ်။ဒါပေမဲ့အဲ့ဒါကိုကာကွယ်ဖို့ဆိုရင်တော့စိတ်ကြမကြဖို့ဒါအရေးကြီးတယ်။အဲဒီအတွက်ဆိုရင်တော့ကျွန်တော်ကအချက်၃ချက်ပြောချင်တယ်ပေါ့နော်။အဓိကကုထုံးကတော့ဆက်လက်ပြီးတော့စီးလုံးရမယ်။အဲစီးလုံးတဲ့ပြင်မှာမှသူတို့နောက်တစ်ခုဒီ research မှာတွေ့ထားတာက connected ဖြစ်ရ။အားလုံးဒီကြောင်းနဲ့တရားအများအားဆက်တွေ့ပြီးတော့အားပေးနေရအဲ့တော့ကျွန်တော်ရဲ့သုံးသပ်ချက်ရချင်းကိုလက်ရှိဆိုရင်မှာပြီမှာကျွန်တော်တို့ဂျန်စီတွေရှိတယ်ဒီဒါမှထွက်ပြီးတော့ဆန္ဒပြနေတဲ့ဒီရဲဘော်တွေရှိတယ်နောက်ပြီးတော့စီဒီယမ်လုပ်နေတဲ့ရဲဘော်တွေရှိတယ်နောက်ပြည်သူလူထုတွေရှိတယ်သူတို့တွေအားလုံးကနံပါတ်1 United ဖြစ်နေဒါစေယောဂါကိုကာကွယ်နိုင်တယ်နံပါတ်2တောင်းနေတဲ့အချင်းချင်း connect လုပ်ပြီးအားပေးနေရတယ်နောက်ပြီးတော့ motivated ဖြစ်ရတယ် motivated ဆိုတာဘာလဲဆိုတော့ပန်းနိုင်တစ်ခုကိုတွားတဲ့အခါမှာဒီတွားနေတဲ့အောင်မြင်ရင်ငါတို့ဘာလုပ်မယ်ဆိုတဲ့စိတ်ကလေးနဲ့ကိုကဟိုကျွန်တော်တို့ငငယ်တော့ကြိုက်ချိုးတက်တယ်ဆိုစက်ချိုးတက်ရင်ဟိုဟာရောက်တော့မယ်တကွေးကြံရောက်တော့မယ်တကွေးကြံရောက်တော့မယ်အဲတောက်ချင်မှတော့ရအောင်မယ်ဒါပေမဲ့လည်းအဲ့ဒီလိုမျိုးအားပေးနေနောက်ဆုံးတော့ဟိုတက်ချိုးဖျားကြီးလည်းဖူလိုက်အောင်အားလုံးကဂျန်နဲ့ stress ကြီးပင်ပန်းနိုင်ပုံလုံးပျောက်သွားအဲ့ဒီလိုမျိုးစိတ်ကလေးနဲ့အဲကျောင်းနဲ့တက် motivate ဖြစ်အောင်အားပေးနေရကျွန်တော်တို့ကငါတို့ဒီအောင်သွားရင်ဘာလုပ်ကြရမှာလဲ။မှကျမ်းမာရေးအတွက်ဘာလုပ်မှာလဲ။လူမှုရေးအတွက်ဘာလုပ်မှာလဲ။ပညာရေးအတွက်ဘာလုပ်မှာလဲ။အမျိုးသားအားလုံးအတွက်ဘာလုပ်မှာလဲ။ဒီဟာမျိုးစဉ်းစားထားရင်ဒါက motivated ဖြစ်နေ။အဲ့လို motivated ဖြစ်နေရင်ဆက်ပြီးတော့ line ဆက်ဆောင်နေ။ချီတက်နေ။ဒါပြည်သူလူထုတရားလုံးအတွက်ကိုပြောတာ။ဒီပြည်သူလူထုကဒီလိုသာလုပ်လို့ရှိရင်ဘယ်ကစိတ်ယောဂါနဲ့ပတ်သက်တဲ့ highlight မဖြစ်လာတော့ပါဘူး။ဒါကိုလည်းကာကွယ်ပြီးသားဖြစ်သွားမှာ။
အခုပေါ့နော်ဒီမြန်မာနိုင်ငံမှာဒီမြန်မာနိုင်ငံတဝမ်းမှာဆန္ဒပြနေတာရောရှိလို့ရှိရင်များသောအားဖြင့်ကလူငယ်တွေပါဆိုပြောရင်တော့အသက်20ဝန်းကျင်အရွယ်လူငယ်တွေလို့အများစုကပြောလို့ရပါတယ်ဆိုတော့အဲ့လူငယ်တွေကနေ့တိုင်းသူတို့လမ်းပေါ်ထွက်ပြီးဆန္ဒပြနေတယ်နောက်သူတို့မျက်စိရှေ့မှာပဲပေါ့နော်အခုဆိုရင်ဒါအင်အားသုံးပြီးတော့ဖြိုခွဲခံရတာတွေတွေ့နေရတယ်ဆိုတော့အဲ့ဒီလိုလူငယ်တွေရဲ့စိတ်ထဲမှာဒီလိုမျိုးမြင်တွေတွေ့နေရတဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ပေါ့နော်သူတို့စိတ်ထဲမှာရောဒီလိုမျိုးစိတ်ဓာတ်တွေဖြစ်သွားနိုင်တယ်လို့ဆရာပြောလို့ရတယ်ဆရာ
အဲ့ဒါလည်း really good question ဗျာအခုလည်းဆိုတော့ဟိုဒီပြည်သူလူထုတွေကို fear factor ဟိုကြောက်စိတ်ဝင်သွားအောင်လို့လှုပ်ဆောင်နေတဲ့အချက်တွေအများကြီးရှိတယ်။ကြောက်စိတ်ဝင်သွားအောင်လို့ဒဏ္ဍာရီထောက်တယ်၊ခေါင်းတဲတဲ့ဟိုပစ်တယ်၊သူတွေကိုဒီဘာမှပြန်လည်မခုခံတဲ့လူငယ်လေးတွေကိုဟိုမတရားရိုင်းနှက်တယ်၊နောက်အိမ်တွေကိုမတရားဝင်ဖြတ်တယ်၊ဟိုမင်းမဲ့ဇေယျတွေလုံနေတဲ့ဟာတွေကဒါလူတွေကိုကြောက်စိတ်ဝင်အောင်လုပ်တယ်။အဲဒါ သူတို့တွေကခုနကကျွန်တော်ပြောသလိုမျိုးပဲခုနက၃ချက်ကိုပဲပြန်သွားမယ် United Connected Motivated ဖြစ်နေဒီဟာတွေကဒါကြော်ချောင်းတယ်နောက်ဒီခုနကပြောတဲ့လူငယ်တွေပေါ့နော်လူငယ်တွေကကျွန်တော်တို့ထက်သားလေးချက်တွေအများကြီးရှိတယ် Creative Mind တွေရမ်းတော်ရယ်ကျွန်တော်ချီးကျူးတယ်လေးစားတယ်အဲသူတို့တွေကအဲ့လိုမျိုးလေးတွေနဲ့ Creative Step လုပ်ပါဆက်ပြီးတော့ဟုတ်ဟုတ်ကိုမင်းကိုနိုင်ကြောသွားတယ်လို့မျိုးပေါ့နော်လူတိုင်းရထားကောင်းလဲဆိုတော့တို့ဒါ psychologically တို့ကိုအားပေးနေတာပဲဗျာ။အဲအဲ့ဒီစကားမျိုးလေးတွေနဲ့တို့ဆက်ပြီးတော့လုပ်သွားရင်တို့ကကနကပြောတဲ့ဒီအနိဋ္ဌာယုံတွေပေါ့နော်။ကြောက်စိတ်တွေအနိဋ္ဌာယုံတွေကိုဖြည့်ရှင်းနေမှာပါ။ဒါပေမဲ့ connected ဆိုရင်တကယ်လို့စိတ်ထဲမှာတခုခုအဲ့လိုတင်းကျပ်နေတဲ့မိုးချင်စိတ်တွေပေါ်လာမယ်လို့။အများပဲအိတ်မရဘူး။ဟုတ်မနေ့ဖန်ကြရင်ဘလို့ဖြစ်မှာလဲ။ဘယ်တယောက်ကကြိုးမှာလဲ။ဘယ်တယောက်ကိုရိုက်မှာ။ဒီလိုမျိုးစိတ်လေးတွေပေါ်လာရင်အချင်းချင်းစကားပြောပါ။အချင်းချင်းအားပေးစကားပြောပါ။ဒါကလမ်းပေါ်မှာထွက်ပြီးဆန္ဒပြတဲ့လူတွေနော်စီဒီအမ်လုပ်နေတဲ့လူတွေမှာလည်းသူတို့စိတ်ဖြစ်စီမှုသူတို့ရှိတယ်လို့ကျွန်တော်ချင်တယ်။သူတို့မှကြတော့ငါတို့ဘယ်တော့လာထားမှာလဲ။ဘယ်နေ့ဘယ်မိန်ထုတ်မှာလဲ။ဘယ်တော့လာကြမပေးဘူးလဲ။ဘယ်လိုစောင့်ဝင်နေရဘယ်လိုလဲ။ဒါမျိုးတွေသူတို့မှလည်းဒီစိတ်ဖြစ်စီမှုတွေရှိတယ်။ရှိရင်အချင်းချင်းကိုယ်နဲ့လုပ်ပြီးအားပေးပါ။စကားပြောပါ။ကိုယ်နဲ့ကျွန်တော်ပြောတဲ့ဟိုကြိုက်ချီးဦးနမူနာပေါ့နော်။နောက်တကူကြရင်ရောက်တော့မယ်ဆိုရဟာလေးရဒါအဲ့လိုမျိုးလေးနဲ့အားပေးပါ။နောက်ငါတို့ရရင်ဘာလုပ်မယ်ဆိုရဟာအတွေးရခေါင်းထဲမှာဝင်နေရင်အဲ့ဒီအတွေးလေးနဲ့အဲ့ဒီမှာ occupy ဖြစ်နေတာစိတ်ကိုပြောင်းလဲသွားတာနော်စိတ်ကိုဒီကြောက်ဒီဖြစ်နေတဲ့အနေထိုင်ုံတွေကိုပဲအနေနဲ့တွေးမနေပဲနဲ့ငါတို့ပြီးသွားရင်ဘာလုပ်မယ်ဆိုရဟာနဲ့နည်းနည်းလေး switch လုပ်ရမှာမိုင်းလေးကိုအဲ့လိုမျိုးလုပ်ရင်တို့ကပို့ပြီးတော့ဒီresilience စိတ်ခံအားပို့ပြီးတော့ကောင်းလာမယ်စိတ်ချမ်းသာရေးပို့ပြီးတော့အားပြေလာအဲ့ဒါကအရေးကြီးပါတယ်ခင်ဗျာ
အခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဒီပြည်တွင်းမှာလည်းမဟုတ်ဘူးပေါ့နော်ဒီနိုင်ငံတကာမှာရှိနေကြတဲ့မြန်မာတွေကလည်းတစ်ချိန်လုံးဆောက်ကြည့်ပြီးတော့မှစိတ်ပူပန်ကြတယ်စိတ်သောကရောက်ကြတယ်အဲ့လိုမျိုးစိုးရိမ်မှုတွေဒီစိတ်ဖိစီးမှုတွေကိုပြေပြောက်သွားအောင်ရော့သွားအောင်ရောဆေးရတဲ့ဘယ်လိုမျိုးအကြံပြုချက်ပါလဲရှင
်အဲ့ဒါanother good question ဟိုအဲ့ဒါကဒီဗမာပြည်တွင်းရောပြည်ပရောဗျာဟိုပြည်တွင်းမှာလည်းလူတိုင်းအပြင်မထွက်နိုင်တဲ့လူတွေရှိတယ်သူသင်လူကြီးတွေပေါ့နော်တကြီးတွေဟိုတွေမဝီးဆင်းနဲ့ထွက်ချင်တဲ့လူကြီးတွေတော့ကျွန်တော်ကြားပါတယ်ဟာဒါပေမဲ့သူတို့တွေကပဲအမြင်မပြတ်နားဆွနေပြည်ပလူလည်းတစိမ့်ပဲဟိုအမြင်မပြတ်ကြီးနေကြီးတော့ဘာနဲ့ဘာတူလဲဆိုတော့အခုဟာကဟိုနည်းနည်းလေး limitation ထားရမယ်ပေါ့နော်တချို့ untrusted souls တွေတချို့ဘူးခေါ်လေး new term စိုက်ဝါလာတဲ့ဟာတွေအဲ့ဒါမျိုးတွေကဒါကိုယ့်ကိုစိတ်ချောက်ချောင်းစိတ်တက်ပြက်ပြောင်းဒါဘုကလုံနေတာလုံနေတဲ့ဟာတွေကိုမကြည့်နဲ့ခုနကပြောတဲ့ fear factor ဝင်အောင်လုံတဲ့ဟာတွေဖြစ်သွားရင်လူတွေကမလူအားတဲ့စိုးရိမ်ပူပန်မှုတွေစိတ်ဖိစီးမှုတွေပုံများမယ်အဲ့တော့နံပါတ်၁ကဟာနံပါတ်၂ကတော့ဓမ္မနိုင်ငံရဲ့အချိန်နဲ့ပြပအချိန်က time difference ကအဲ့ဒါက main factor လို့ကျွန်တော်ထင်တယ်ဟိုအထူးသဖြင့်နောက်နိုင်ငံတွေမှာနောက်နိုင်ငံဒီမှာကညစဉ်ပမာပြမှာမနဲ့ဆိုတော့အကုန်လုံးကတိကျနေတော့ညမိတ်ဖိနေကြည်ကြအားပေးကြဟုတ်ပြည်သူလူထုကိုပြင်ပနေပြီအားပေးတော့နေ့နဲ့ညတွေနဲ့ကိုမှားကုန်တယ်အဲတော့အဲ့ဒါတစ်ချက်နောက်အစားတောက်ပြက်နေကြတယ်ကျွန်တော်မြင်တယ်ကျွန်တော်တို့ကိုယ်တိုင်ကခံစားနေရစားတာစားနေရတယ်ပြန်လာမရှိဘူးဟုတ်မပြောဘူးပေါ့မပြောတဲ့စိတ်နဲ့တောင်းဝန်ရတာတခုခုခန္ဓာကိုယ်ကြီးကိုလုံနေရသူဖြစ်နေတော့ဒါပေမဲ့အဲ့ဒီစိတ်နဲ့လုံနေရပြီအဲ့တော့တောင်းဟောတစ်ခုနည်းနဲ့လုတ်ပါနှမဆိုရင်ကိုရောစိတ်ကောကိုထောင်းစိတ်ကြီးဖြစ်သွားလိမ့်မယ်အဲ့တော့အချိန်မှန်မှန်အဲ့ဖို့ကြိုးစားပါတတ်နိုင်တယ်လောက်ပေါ့လေဖြစ်နိုင်မှန်သိပါလေကြိုးစားပါပြီးတော့အစားအသောက်ကိုလည်းပုံအချိန်မှန်မှန်လေးစားပါပြီးတော့ connected လုတ်ပြီးတော့မယုံရတဲ့ source တွေ psychologically side ဝါလုတ်နေတဲ့ post တွေကိုထပ်ပါနဲ့မလုတ်ပါနဲ့ဒါဆိုလို့ရှိရင်တော့ဟိုဒီပို့ပြီးတော့စိတ်ကရီဇီလီယံကိုစိတ်ကြမ်းမာရေးကိုပို့ပြီးတော့ကြံ့ခိုင်အောင်လုပ်တဲ့ဟာလေးတွေဖြစ်သွားမှာ
အခုလက်ရှိမှာဆရာလက်ဆုံးဆုံးကပြောပါတယ်ဒီစိုးရိမ်စိတ်တွေတောကရောက်မှုတွေကအခုချိန်တွေမှာတော့ဒါစိတ်ရောဂါဖြစ်တဲ့အဆင့်ကိုမရောက်သေးဘူးပေါ့လေဒါပေမဲ့ကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာတွေထိခိုက်လာပြီဆိုလို့ရှိရင်ဒီကျွမ်းကျင်သူတွေနဲ့တိုင်ပင်ဆွေးနွေးဖို့အလိုအပ်တဲ့ကုသမှုယူဖို့အတွက်ကရောဘလောက်ထိအရေးကြီးရဲ့ဒါကိုဘလောက်ထိ view the site လုပ်တဲ့နေလို့ရောဆရာအနေနဲ့ပြောချက်ပါလဲရှင
်အဲ့ဒါတော့အရေးကြီးတယ်ဗျအဓိကဖြစ်မှာကတော့စိတ်ကြယောဂါနဲ့စိတ်ပူပန်ယောဂါစေလုံးပူပန်နေပြီးတော့တခုခုမလုပ်နိုင်မကန်နိုင်နေဖြစ်မယ်ဟုတ်ဘာမှအဓိက concentration ပေါ့ဘင်းရာဦးမှာအာရုံစူးစိုက်လို့မရဘူးနောက်ဘာလုပ်လို့ဟုတ်မပြောဘူးပြောတဲ့စီလည်းမရှိတော့ဘူးဘာမှလည်းလုပ်ချင်ကြတဲ့စိတ်မရှိတော့ဘူး စားစားကြစိတ်လည်းမရှိဘူးအိတ်ချင်စိတ်လည်းအိတ်တယ်ပျော်တော့ဘူးဆိုရင်တော့ဒါကဒီစိတ်ကျမ်းမာရေးအတွက်ဒီတိုင်းမြင်တယ်ပြီကျွမ်းကျင်သူတွေနဲ့ပညာရှင်တွေနဲ့စကားပြောတင်တယ်အဲဒါစိတ်ကျမ်းမာရေးဆိုတာကဟိုဆက်စရာမဟုတ်ပါဘူးကျွန်တော်တို့လူမှာနှစ်ခုပဲရှိတယ်ကိုယ်နဲ့စိတ်နဲ့ကိုယ်မကျမ်းမာရင်မကျမ်းမာလည်းဖြစ်ရင်ဖြစ်မယ်စိတ်မကျမ်းမာရင်မကျမ်းမာလည်းဖြစ်ရင်ဖြစ်မယ်ဟိုရှေးရိုးအယူဆပေါ့နော်လူတော်မတိုးမှဆိုးတာပေါ့လူတော်မတိုးငါစိတ်ဝိညာဉ်ခံစားနေရလို့ငါများလူတော်မတိုးလားအဲ့ဒါမျိုးမရှိပါဘူးခုနကကျွန်တော်ပြောတဲ့လက္ခဏာလေးတွေရှိလာရင်ကြပါဆရာအောင်လည်းဟိုပြောပါဒါဆက်ဆရာမဟုတ်ပါဘူးစိတ်ရောဂါဖြစ်ရင်လည်းငါတော့စိတ်နည်းနည်းလေးဒီလိုမျိုးဖြစ်နေတယ်ဆိုရင်ဘေးနားအပဝင်းကြီးကပြုပြီးတော့တန်ဖိုးပေးလို့ရတယ်စကားတွေပြောပြီးလို့ရတယ်ကယူဆိုင်ပေးလို့ရတယ်ဒါဆိုရင် तू อ่ะစေယောဂါက तू อ่ะသူ့ပြန်ပြီးတော့ကောင်းလာစေယောဂါကဆေးတစ်ခုလည်းတောက်လို့ပျောက်တဲ့ယောဂါမဟုတ် तू อ่ะဆေးလည်းတောက်ရမယ်စိတ်သက်ဖန်စာကြံ့စိတ်သက်ဆိုင်ရာကြံ့ခိုင်မှုလည်းလုပ်ရမယ်ပြီးတော့ဒီပတ်ဝန်းကျင် social ကလည်း support လည်းလုပ်ဒီသုံးခုပေါင်းမှသုံးချောင်းထောက်လိုက်မှစေယောဂါပြန်ပြီးတော့ထောင်တက်သွားမှာအဲ့တော့မရှက်ပါနဲ့ဖြစ်လာရင်တယောက်တည်းကြိတ်ပြီးတော့မခံပါနဲ့ကိုညီမကိုရယူပါဘေးမှာကိုယ့်ရဲ့မိသားစုတငယ်ချင်းတိုင်းဝန်ကိုပြောပြီးတော့ support ကိုရှိပါမိသားစုတငယ်ချင်းတိုင်းဝန်ကလည်းအဲ့လိုမျိုးဆိုရင်မနောက်ပါနဲ့မပြောင်းပါနဲ့ဒါရီကနောက်เสียပြောင်းနေတာမဟုတ်ဘူးသူတို့ကဒါတကယ်ခံစားနေရတဲ့ဟာဆိုတော့အားပေးပါ support လုပ်ပေးပါဒီလိုမျိုးဟိုလုပ်ပေးလိုက်လို့ရှိရင်ခုနကစိတ်ရောဂါကလည်းပြန်ပြီးတော့နောက်တစ်ဆင့်ပြန်ကောင်းသွားပြီးတော့ပုံမှန်ပြည်သူလူထုထဲမှာနောက်တစ်ချက်တအားပြန်ဖြစ်သွားမယ်ဟာဖြစ်သွားမှာအဲ့တော့ကျွန်တော်တော့အဲ့လိုပဲကြံပြူးနေပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဦးစီတောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အာနာတီငယ်အောင်စွမ်းဆောင်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါတယ်ရှင်
ခုဆိုရင်ပြည်ပကြီးမေအောင်လှိုင်ဦးဆောင်တဲ့တပ်မတော်ဟာနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒုံဆန်းစုကြည်နဲ့လူပေါင်းများစွာကိုဖမ်းဆီးပြီးအာဏာသိမ်းအုပ်ချုပ်ခဲ့တာရက်ပေါင်း40ကျော်ရှိခဲ့ပါပြီ။ဒီဖြစ်ရပ်နဲ့ပတ်သက်ရင်ဆက်အာဏာသိမ်းမှုအထမြောက်သွားတယ်လို့ဆိုနိုင်ပေမဲ့အာဏာသိမ်းမှုအောင်မြင်သွားတယ်လို့တော့မဆိုနိုင်သေးပါဘူး။အကြောင်းကတော့အာဏာရယူပြီးနောက်ရက်ပေါင်း40ကျော်လာတဲ့အချိန်အစိုးရရန်ရပုံမှန်လက်ပအောင်မစွမ်းဆောင်နိုင်သေးတာနိုင်ငံတကာအသိမှတ်ပြုမှုရမလာသေးတာလက်ရှိနိုင်ငံအနှံ့ဖြစ်ပေါ်နေတဲ့တိုင်းသားပြည်သူလူထုကြီးတရက်လုံးရဲ့အာဏာရှင်ဆန့်ကျင်ရေးအကြမ်းမဖက်တဲ့ငြိမ်းချမ်းစွာဆန္ဒပြမှုကြီးကိုငြိမ်ဝှက်သွားအောင်မစွမ်းဆောင်နိုင်သေးတာစတဲ့အချက်တွေရောက်ပဲဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဟာသူ့ရှိကစစ်အာဏာရှင်ဗိုလ်ချုပ်ကြီးတွေလိုနိုင်ငံအာဏာကိုဆွဲဆွဲမြဲမြဲချုပ်ကန်ပြီးအာဏာရယူအုပ်ချုပ်မှုအောင်မြင်အောင်စွမ်းဆောင်နိုင်မှာမလားဆိုတာအတော်လေးစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စပါ။
ပြည်ခဲ့တဲ့မက်လ17ရက်နေ့မှာလုပ်တဲ့ဆေးဥချုပ်ရေးကောင်စီစီဝေးမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဆေးရုံတွေပြန်ဖွင့်နိုင်အောင်လုပ်ဖို့ဘန်တွေပြန်ဖွင့်နိုင်အောင်လုပ်ဖို့စီကံမလိုက်နာတဲ့ဘန်တွေကိုအရေးယူဖို့ကျောင်းတွေပြန်ဖွင့်နိုင်အောင်လုပ်ဖို့လမ်းညွှန်ခဲ့ပါတယ်။ဒီမတိုင်ခင်မက်လ10ရက်နေ့ကလုပ်ခဲ့တဲ့စစ်ကောင်စီစီဝေးမှာလည်းအဲ့ဒီအချက်တွေအပြင်ရန်ကုန်မန္တလေးရထားပြေးဆွဲမှုစတင်ဖို့ကိုလည်းလမ်းညွှန်တာတွေ့ရပါတယ်။သူ့လမ်းညွှန်ချက်ဆိုလိုရင်းတွေကတော့အစိုးရရန်နေရာတွေကောင်းကောင်းမလဲပတ်နိုင်သေးဘူးလဲပတ်အောင်လုပ်ပါလို့ဆိုလိုက်တာပါတကယ်လက်တွေ့မှာလဲမြန်မာနိုင်ငံတည်းကဆရာဝန်ကျန်းမာရေးဝန်ထမ်းအများစု CDM လုပ်ထားကြလို့အစိုးရစည်းရုံးစည်းကမ်းတွေမဖွင့်လင်းနိုင်ပါဘူးစစ်ကောင်စီဘက်ကအမှုနီးနဲ့စည်းရုံးတာတစ်မျိုးအကြမ်းနီးနဲ့ချိန်ချောက်တာတစ်ပုံလုပ်ပေမဲ့မအောင်မြင်ပါဘူးအခုမတ်လ12ရက်နေ့ကစမြို့ကြီးတချို့မှာ CDM ဝင်နေသူတို့ကခေါင်းဆောင်လို့ယူဆရတဲ့ဆရာဝန်ကြီးတွေကိုဖမ်းဆီးတာဆေးရုံဝင်းတွေကလူနာတွေကိုဖယ်ရှားတာစပြီးလုပ်နေတာတွေ့ကြရပါတယ်။ဗန်လုံငန်းတွေလည်းအလားတူပါပဲ။ဗဟိုဘဏ်ကဖွင့်လှစ်ဖို့အချိန်ချင်းညွှန်ကြားနေတဲ့အတိုင်းပုဂ္ဂလိကဘဏ်အားလုံးတင်းကြီးတညွတ်သေးပိတ်ထားကြပြီးအများပြည်သူလစာနဲ့ငွေထုတ်ယူနိုင်ဖို့ ATM ဆက်တွေထဲငွေဖြစ်သွင်းပေးတာနဲ့လုပ်ငန်းတချို့ကလွှဲရင်ကျန်တာတွေအားလုံးရပ်ဆိုင်းထားပါတယ်။စစ်တပ်ပိုင်းများရီဘဏ်ကဖွင့်ပေမဲ့ငွေထုတ်ယူသူများလုံးလို့ထုတ်မဲ့ငွေသားပမာဏကိုကန့်သက်တာလူဦးရေကန့်သက်တာလို့တို့လို့ဘဏ်ဖွင့်ချိန်မတိုင်ခင်ပိတ်နေရတဲ့အနေအထားရောက်နေပါတယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းမတ်လ10ရက်နေ့တုန်းကတော့ဝန်တန်းဦးရေ600ကနေ800ကြာ Midazu with a town echi shinny there, Syrian winner there, Yango Malago, Mieta Wingo, Yene Sitaga, Win CV, and Yenza Sago Mount Mario, Pansy Cosan Dwabare. Eddie Danilo, Jan Wunan in a Midazu with a Mieta Wingani, Sunqua, Tuppy Jayabare. Diluita Tuppu, Eatone, Luyamu, Lunuita Pu Winnega, Mandalima, look at Bibabi. Tabime, Bujumi Mel like Luladalu, Yango Mandali, Yetapi Swebu, Lunga Malasuragaro, Timothy Jababu. Alaru, Pidulujia, Sanji, Akamurijo, Anavaniha, Chiga, Jazo, Yakwe, Jiwa, Ochoimu, Canada, Ocho Logani, Lebanao, Malona, and Libabu. Leshi Chin at Kulongo, Tonga Gie, Suya Yania, Kongamu, Lebanina, Matuya, the Lu, now Bechi, Lebalan, and Lesuragale, Makamana, and Libabu.
Sikong Sigo, Nangaga, Tima, Bumu, Yabu, Kesagaro, Bobi, Kakabo, Bobari. Tirima, Sitane, Yega, Sanabia, Pidurigu, Yes, Piker, Tapia, Yagne, Pansy Dari, Nanga in the Marigo, Pansy D, Allow me, Bianbe Dari, Pidure, Pansine, O A, Ga, Saike, Sabe, Saika, Ban Omichan, Tinai, Tessi, Piani Darigale, Sikong Sigo, Nanganaga, Tima, Bumu, Yabu, Gesa, Bobi, Wigwali, Pilani, Dujabari. A young up, Dirin Yesu, Wimiswap, Pulu, Sujare, ASEAN, Nangan, Dire Mara, Sio Cho Yi Kongsigu, a team map, Yubare, Suramu, Topo, Yosubu, Winli, Nijara Jao, Nanganaga, a team map, Bumu, Gesa Male, Bojo Muji, Me Online, Omni Mu Yam Nibau. Dini, Ni would be Biai, Songye Yamale, Dini, Daimare, Tidure, Sanap Yawerigu, Lure, Tesoni, T, Sikonsiga, Yes, Jenjen, Nisi, Yes, Pukweni, we may, Sanap Yaweriha, New Dom Yam Yama, Sabi, Tipuanize, Anna Tengugu, Sabi, and two Sanjenizeva, Yangolo, Siwai, Nurojima, Lure, Suwe, Nine, Suli, Ninigo, Lene, Eriarima, Lojo Yeri, Chatadalu, American Danyo, Japan, Dio, Indonesia, Kula Tayong Lanu Gule, Yen Adari Ne, Beso Tara Dunaimari, Aladu, Longjo Ye Tapa Winnie, Aladu Layao, Pika, Nani Nam Lona, Tidu Lubagale, Yakwa Bao Nyaswa, Lambao Nyaswa Gu, Akayan Bazone, Beso Tajabari, Joyang Yango Mujiha, Beso Mu Bao Nyaswa, Shinidi, Yolong Henry, Siwa Yiri, Bowman Male Banai, Sanapiaweri, Nizin Yeset Bobao Niwe Shidi, Sikonsi Baka, Luedgu, Ningwe Pidia Dong, Nini Name, Chini Muro, Shimini Dibau. Di Chadri Aloha, Bujohuji Me Online, Anna Dinyehu, Sompia, Biname, Soya Yania Bowman Lebemu, Nanganaga Dima Bu Kayamune, Bowman Sasei, Tutau Naimu. Sanapiaweri, Ningi, Dani Nida on Swansau Naimu, Bedaku Mama, Omye Mu Yamnida.
A charpe maro, but you mean me only, two megu nagane, piso pie, saso sa, panso pan, yai so yai, piaciso piaci, a main nagan, lo bini there, sitaji shini vade there, di sitajiga, sibu sitari, a main nagani vidi, two imanja pide, two anati me lungani, sebi account there, pony le umelo, yongiava there. Tabima charpe maro, sitaye, ludu boy, yes, a set, pika, sapia, nisa dadigo, a tau time muso yarare. နိုင်ငံတကာအသိုင်းအဝိုင်းစစ်တပ်ရဲ့ရဲစက်မှုအပေါင်းကိုမြဝါထင်ထင်ကြုံနေရတဲ့ဝန်ထမ်းနဲ့တိုင်းသားပြည်သူတွေရဲ့ခိုင်မာတဲ့သံနှိန်ထံနဲ့ပြင်းထန်တဲ့အတုမှုကြီးရှိနေလေတော့ဘုရင်မူကြီးမေးအောင်လှိုင်ဟာသူ့ရှေ့ကဆက်အာဏာရှင်တွေနဲ့မတူပဲအာဏာတည်မြဲအောင်ခက်ခဲခက်ခဲရုန်းကန်လုပ်ကြရဖို့ရှိနေပြီအောင်မြင်မှုရလိမ့်မယ်လို့လည်းပေကြပေါက်ပြောဆိုနိုင်တဲ့အနေအထားရှိနေပြ
အားလုံးတွင်နေကောင်းကျန်းမာပြီးတော့ဘေးဘရာဝေးကွာအမြင်ကင်းတဲ့နေ့တစ်နေ့ဖြစ်ကြပါစေတောရရှင်များရှင်ဖီဝီကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေအီးမေးလ်တွေဖီဝီ တယ်လို့မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနဲ့ကြုံနေရခြင်းအင်တာနက်ဆက်သွယ်မှုကိုလည်းအာဏာသိမ်းသူတွေကနေ့စဉ်ဖြတ်တောက်မှုတွေလှုံ့ဆော်ဒီလိုတွေဖြစ်နေရမလို့တော်ရရှင်တွေလည်းဟောရင်ကမ္ဘာစစ်ကြီးခက်ခဲတဲ့ကဂျာကဖြတ်တောက်လို့မရတဲ့နီလန်ဟောင်းလိုင်းတို့ရေဒီယိုလေးတွေစီကိုပြန်ပြီးတော့လှည့်ရပြန်ပါတယ်နော် ဒီတော့သောရရှင်တွေတော်တော်များများလဲရေဒီယိုမီတာလိုင်းတွေပြောပြပါလို့စာရေးလာကြပါတယ်။ Messenger ကလှမ်းမိတဲ့သူတွေကိုတော့ဒီမှာ Messenger မှာလဲရေဒီယိုလိုင်းစရာကွက်လေးတွေကိုတစ်ခါလေးပြန်ပို့ပေးပါတယ်။အခုလဲသောရရှင်တင်တန်ဟင်ဟာ High View ရေရေဒီယိုကိုနားထောင်နေတာဘလောက် Megahertz နဲ့ဖွင့်လို့ရလဲပြတယ်။ဘယ်ချိန်နဲ့ပြလို့လဲမေးလာပါတယ်။ဟုတ်ကဲ့ပါကျမတို့နေ့စဉ်မနေ့ညတိုက်ရိုက်ထုတ်လွှင့်မှုတွေနဲ့ပြန်လည်ထုတ်လွှင့်ချက်တွေကိုတော့ဒီနေ့လုံးဖန်ယူနားဆင်နိုင်ပါတယ်ဖန်ယူနားဆင်နိုင်တဲ့မီတာလိုင်းပြည့်စုံကိုလည်းအဲ့ဒီ Messenger မှာပြန်ပို့ပေးလိုက်ပါတယ်အဲ့ဒီဇာတ်ကွက်တမှာဘယ်အချိန်ကြီးမှာဖန်ယူနားဆင်နိုင်လဲဆိုတော့အချိန်တွေလည်းအတိအကျပါပါရင်နော်နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်တော်ရှင်နင်းရွှေရွှေစင်ကတော့သူဒီ video အစီအစဉ်တွေကိုဖန်ယူရတာတိတ်ပြီးအဆင်မပြေပါဘူးဆိုပြီးသူဘလို့အဆင်မပြေဖြစ်ရလဲဆိုတော့စာရေးပြီးတော့မေးလာပါတယ်ရှင်
မင်္ဂလာပါရှင်။တင်အချက်အလက်တွေကိုနေ့စဉ်ထုတ်လွှင့်ပေးနေတဲ့ video ကြီးကိုကျေးဇူးအထူးပဲတင်ပါတယ်။ကျွန်မတစ်ခါတောင်းဆိုချင်တာကဒီတင်နားထောင်ရတာအတန်းကတိုးနေလို့နည်းနည်းကျကျလေးလွှင့်ပေးလို့ရမလားရှင်။တချို့ဒီဆွေးနွေးတဲ့အပိုင်းနဲ့ဆောင်းပါးတွေဖတ်ပြတဲ့အပိုင်းဘာသာပြန်ပြောတဲ့အပိုင်းတွေဆိုတိုးလုံးလို့နားနာကပ်ပြီးနားထောင်မှကောင်းကောင်းကြားရနားထောင်ရတာအားရတယ်လို့ရှိပါတယ်။အိမ်မှကိစ္စတွေလုပ်နေရင်ဖွင့်ထားတဲ့အခါဆိုလို့ရှင်ဘာပြောနေမှန်းကောင်းကောင်းမကြားရပါဘူး။အတန်းကတိုးလုံးလို့ပါ။အန်ထားအောင်ကျမရဲ့ဖုန်းစပီကာကိုအတန်ကုန်အကျယ်ဖွင့်ထားတာပါရှင်ကျေးဇူးတင်ပါတယ်ရှင်စကားပြောမှားတော့တာရှင်လည်းခွင့်လွန်ပါရှင
်ဟုတ်ကဲ့ပါရှင်မန်နွိနွိရွှေစင်းလိုပဲဒီအတန်တိုးနေပါတယ်ဆိုတော့တော့ရှင်နေပြောလာကြတာရှိပါတယ်ဒီမှာကျမစဉ်းစားမရတာကကျမတို့ရဲ့ဒီ Facebook စာမျက်နှာရောနောက်ပြီးတော့ရေဒီယိုကရောကထုတ်လွှင့်မှုတွေကိုအတန်အတိုးကျအနေထားကတခါလေးဆက်နဲ့တခြားချိန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်ကျမလည်းဒီအစီအစဉ်ကိုအင်းကနေပြောဖုန်းပေါ်က Facebook ကနေပြောနားထောင်ကြည့်ရပဲဖြစ်ပါတယ်။ကျမနားထောင်တာမှာတော့အတန်လုံးဝတိုးမနေပါဘူး။ကွန်ပျူတာကလည်းနားထောင်ပါတယ်။ဒီမှာပြောမယ်ဆိုရင်ကျမအမေရိကန်ပြည်အောင်စုကနားထောင်လို့အဲ့လိုများကွာနေသလားလို့စဉ်းစားကြရရှိပါရဲ့နော်။ဒါမဲ့လည်းအဲ့ကြောင့်မို့ကျမဒီကျမတို့ရန်ကုန်ကဝိုင်းတော်သားတွေရဲ့ဖုန်းတွေကနေနားထောင်တော့လေအတန်ကအဆင်ပြေပါတယ်ပြီးတော့ကျမရန်ကုန်ကကျမမမဖုန်းနောက်ပြီးတော့နေကမိသားစုဖုန်းတာတွေနဲ့လည်းနားထောင်ခံကြည့်တော့အတန်နဲ့ပတ်သက်ပြီးတော့ဘာမှမဖြစ်တာမလို့တချို့သူတွေမှာဘာကြောင့်အတန်တိုးနေလဲဆိုတာလည်းကျမတော်တော်အစဉ်စားရချက်ပါတယ်တခုရှိတာကဖုန်းကနေနားထောင်တဲ့အခါမှာဖုန်းပေါ်မှာအတန်အတိုးကျခလုတ်ကိုရောနောက်ပြီးတော့ဒီ Facebook video ကနေပြီးတော့အတန်အတိုးကျခလုတ်ကိုရောနှစ်ခုလုံးသွားဖွင့်ရပါတယ်နော်တနေ့ရရမှာတိုးထမိသလားဆိုတာပြန်ပြောစစ်ကြည့်စီချင်ပါတယ်။မိတ်ဆွေတငယ်ချင်းတွေရောနောက်ပြောဘလို့နားထောင်ကြလဲနည်းနည်းလေးလေးမေးကြည့်ပေးပါရှင်။ကျမတို့ဒီဘက်ကအတန်လွှင့်တာအတန်ကရှိရမယ့်အနေအထားနဲ့လွှတ်လိုက်တာဖြစ်တဲ့အတွက်ကြောင့်မလို့တခြားသူတွေနဲ့နည်းနည်းလေးဆွေးနွေးတိုင်ပင်ကြည့်ပါအောင်လို့ပဲအကြံပေးချင်ပါတယ်နော်။အဆင်မပြေဖြစ်ရတယ်ဆိုလို့လဲအမတန်စိတ်မကောင်းဖြစ်ရပါတယ်ရှင်။ဆက်ပြီးတော့နားထောင်မှုစူးစမ်းကြည့်ပါအောင်နော်။အထူးကျေးဇူးတင်ပါတယ်မန်နွေရွှေစင်။ကျောင်းဗီဒီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့သွားရှင်တယောက်ရဲ့ Messenger ကစာကိုလည်းဖော်ပြပေးကြပါလိမ့်ရှင်။တအောင်သူဆိုပြီးတော့ရေးလာတဲ့သွားရှင်မှာ
မင်္ဂလာပါ VIO ရှင်ကျမက VIO အများနဲ့နားထောင်နေတဲ့တိုင်းရင်းသားလူငယ်တယောက်ပါ။လေးရနှစ်မလ2021ခုနှစ်မနက်6နာရီကနေ9နာရီမှာထုတ်လွှင့်တဲ့ VIO အတန်လွှင့်ဌာနရဲ့တိုင်းရင်းသားတွေအပေါ်မှာသုံးသပ်ချက်အခန်းကဏ္ဍထဲမှာအထွေထွေသပိတ်မှောက်ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတော့တိုင်းရင်းသားဒေသတွေမှာငြိမ်နေပြီးတော့ပြည်မဖြစ်တဲ့ရန်ကုန်မန္တလေးမုံရွာတွေမှာပဲအဓိကလှုပ်ရှားတယ်လို့ပြောတာကတော့လုံးဝလုံးဝမှားတယ်လို့ကျွန်မတိုင်းရင်းသားလူငယ်တယောက်အနေနဲ့ထောက်ပြချင်ပါတယ်။လက်ရှိသပိတ်မှောက်လှုပ်ရှားမှုအပေါ်မှာပြန်ပြီးတော့လေ့လာကြည့်ပါ။တိုင်းရင်းသားဒေသတိုင်းမှာအထွေထွေသပိတ်မှောက်မှုတွေကနေ့စဉ်နေ့တိုင်းလုံနေပါတယ်ဆိုတာထည့်ပြောပေးပါ။ကချင်ဒေသမှာပဲပြောမလား၊မွန်ပြည်နယ်မှာပဲပြောမလား၊ရှမ်းပြည်နယ်ပြောမလား၊ကရင်ပြည်နယ်ကိုပြောမလား၊ဒဝဲဒေသပြောမလား၊ချင်းဒေသပြောမလား၊ဒါတွေကိုဘာဖြစ်လို့တိုင်းရင်းသားဒေသတွေမှာငြိမ်နေတယ်လို့ပြောရလဲ။အဲ့လိုပြောမဲ့အစားတည်င်းဌာနအချင်းချင်းပဲပြန်မေးပါဘာလို့တိုင်းရင်းသားဒေသအတွင်းမှာတပိုင်းမှလှုပ်ရှားမှုလိလိရှိပြီးပြောတာလဲလို့မေးချင်ပါတယ
်ဟုတ်ကဲ့ပါဒီမှာဒီသောရှင်ကသူ့ရဲ့ခံစားချက်ကိုသူ့ရဲ့အမြင်ကိုပြန်ပြောရေးလာတာဖြစ်ပါတယ်ဟုတ်ကဲ့ကျွန်မဒီအစီအစဉ်ထုတ်လွှင့်ချက်ကိုပြန်ကြည့်တော့လဲသူပြောတဲ့နေမှာပြန်ပြောထုတ်လွှင့်သွားတာတခုတော့ရှိပါတယ်ရှင်ဒီမှာကျွန်မတို့ဒီသုံးသက်ချက်မှာပြောသွားတဲ့အထက်မှာမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုစန့်ကျင်နေကြတာအထူးသဖြင့်ပြည်မမြန်မာပြည်အလဲပိုင်းမြို့ကြီးတွေနောက်ပြီးတော့ရန်ကုန်မန္တလေးမုံရွာစတဲ့မြို့ကြီးတွေမှာဖြစ်တဲ့လောက်အတိုင်းအတာနဲ့တိုင်းရင်းသားဒေသတချို့မှာပြင်းပြင်းထန်ထန်စန့်ကျင်တာမတွေ့ရဘူးလို့ဆိုလာပါတယ်။ဒီတော့ရှင်ပြောတာကိုလည်းကျွန်မနားလည်သဘောပေါက်ပါတယ်။တိုင်းရင်းသားဒေသတွေမှာအများအပြားပဲဒီစစ်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေလုပ်လို့တော်တော်လေးကိုလည်းဒီနှိမ်နှင်းခံရမှုတွေလည်းဖြစ်နေပါတယ်နော်။ ဒီမှာကျမတို့ရဲ့ဆွေးနွေးပွဲမှာပြောထားတာကတိုင်းသားဒေသတချို့မှာအရင်ပြင်းပြင်းထန်ထန်မဖြစ်ဘူးဆိုပြီးတော့တုံ့တန်ဆွေးနွေးသွားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီတိုင်းသားဒေသတွေအားလုံးကတော့ဆိုလိုတာမဟုတ်ပါဘူးเนาะနားလည်မှုလွဲမှာဆိုလို့ပြန်ပြောပြောတာဖြစ်ပါတယ်ရှင်ဒီမှာတည့်ရသေးဆိုတဲ့တော့ရှင်ကလည်းစာတူတူလေးရေးပြီးမေးလာပါတယ်သူက VOA အစီအစဉ်နားထောင်လို့ထင်ပါတယ်အင်္ဂလိပ်လိုပဲ Can I get radio app link နဲ့ radio ကျမတို့ radio အစီအစဉ်ကိုနားဆင်လို့ရမယ့် application link လေးပို့ပါဆိုလို့ကျမအိမ်မှာပို့ပေးလိုက်ပါတယ်ဘာဖုန်းမျိုးစားလဲပြောမထားတာမလို့ကျမဒီ app နောက်ပြီးတော့ Android phone တွေနဲ့မှာနားထောင်လို့ရအောင်လို့ link နှစ်ခုစလုံးထည့်ပေးလိုက်ပါတယ်เนาะအဆင်ပြေမယ်ထင်ပါတယ်ရှင်တူတူဆိုတဲ့တော့ရှင်ကလည်း VOA ရေးတဲ့ CGM လုပ်တဲ့တင်ရဲဘက်က CGM လုပ်တဲ့တင်လေးပေးခြင်းလို့ဘလို့ပို့ပေးရမလဲတဲ့ဟုတ်ကဲ့ပါကျမပြီးခဲ့တဲ့တပတ်တည်တုန်းကလည်းဖြည့်ကြပေးခဲ့ပါတယ်ကျမတို့စီကိုတင်ပို့ခြင်းနဲ့ဆိုရင် Messenger ကပို့တာလည်းလွယ်ကူပါတယ်ဒါမှမဟုတ်လည်းကျမတို့ရဲ့ email လိပ်စာ bambi@voanews.com ကိုစာရေးပို့လိုက်ပါစလုံးမက burmese@voanews.com ဖြစ်ပါတယ်ရှင်ကျမတို့စီကိုချက်ချင်းရောက်တဲ့အတွက်ကြောင့်မို့ကျမတို့ဒီတင်တောင်းဝင်ကြတဲ့ဖွဲ့သားတွေအားလုံးလည်းအဲ့ဒီ message ကိုချက်ချင်းမြင်နိုင်မှာဖြစ်ပါတယ်နော်နောက်ထပ်သောရရှင်မိုးကြော်ဟင်းဆိုတဲ့သောရရှင်ကတော့ VOA season ကို PSI ဆလောင်းကနေထုတ်လွှင့်ပေးစီခြင်းပါတယ်မြန်မာပြည်မှာ PSI အိမ်တိုင်းမှာရှိနေတဲ့ကျေးဇူးပါတဲ့ VOA ကိုကြည့်ပါဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကိုကျမတို့ဒီထုတ်လွှင့်ပေးတဲ့ဂျိုးရုဆလောင်းတွေကအပြင်မြန်မာနိုင်ငံမှာဆိုရင် TVB ရုပ်မြင်သံကြားအစီအစဉ်ကနေပြီးတော့လည်းထုတ်လွှင့်ပေးတာဖြစ်ပါတယ် TVB က PSI ဆလောင်းကထုတ်လွှင့်ပေးရမလို့အဲ့ရနေဖန်ယူမယ်ဆိုရင်တော့အဆင်ပြေမယ်ထင်ပါတယ်နော် Radio အစီအစဉ်ကိုတော့ဒီနေရာတိုင်းမှာဖန်လို့ရတဲ့ဒိုင်းနိုမီတာ Radio လေးတစ်လုံးစောင့်ထားပါလို့ပြောချင်ပါတယ်ဒါမှမဟုတ်လည်းဒီ Internet မီးနေတဲ့အချိန်ဆိုတော့ Internet ကနေပြီးတော့ Facebook ပေါ်ကနေပြီးတော့နားဆင်လို့ရပါတယ်ရှင်ကျေးဇူးတင်ပါတယ်နော်ကြည့်လာတဲ့သောရရှင်ရဲ့စာရင်းမှတ်ချက်ဒီအားလုံးမှာမြမတယောက်စာရေးလာတာ Facebook ပေါ်မှာပါအီအီမွန်ဆိုတဲ့သောရရှင် Messenger ကရေးလာတာကတော့
VOA ကအမေရိကန်ကိုပြောပြပါအမြန်အကူအညီပေးပါတော့လို့ကလေးတွေဆီယာမတွေဆီယာဝင်တွေအများကြီးအထိနာနေပါပြီအများကြီးအသေးမခံနိုင်တော့ပါဘူးလို့ပြောပြပါအမြန်ဆုံးစစ်ကောင်းဆောင်တဲ့စစ်ခွေးရဲတွေကိုနှိမ်နှင်းပေးပါတော့
ဒီလိုမျိုးမြန်မာနိုင်ငံမှာဆန္ဒပြပွဲတွေကလည်းအချိန်မြင့်ဖြစ်ပေါ်နေစေတရားနာပိုင်တွေဘက်ကလည်းအကြမ်းဖက်ပို့ပြီးတော့တိုးမြင့်ဖြိုခွဲနေတဲ့အခြေအနေမှာနိုင်ငံတကာကဒီအခြေအနေကိုမျက်ချင်မပြတ်ချိနေပြီးတော့ဒီအရေးယူတန်ဆန်းမှုတွေတိုးမြင့်လှုံ့ဆော်နေတာဖြစ်ပါတယ်ဒီမှာသောရရှင်တယောက်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတာမှာတော့ထွေးကိုကိုဆိုတဲ့သောရရှင်မှာလာပြီးတော့အကူအညီပေးပါဆိုပြီးဒီသောရရှင်ရေးလာပါတယ
်ပိတ်ဆို့မှုတွေကထိရောက်တယ်လို့ပြောတယ်နှစ်ပတ်လောက်ကြာမှထိရောက်မှလည်းအခုကအဖမ်းခံရတဲ့သူတွေကပြန်လွတ်ဖို့တရားကိုတသိမ်းကြုံနေလေသူတို့ကတထေးဖြစ်နေပြီမတတ်နိုင်ရင်လည်းမတတ်နိုင်ဘူးပြောတော့လေစီဝါကြီးပိတ်ဆို့တာလည်းကတော့ဘာမှအလုပ်မဖြစ်နိုင်ဘူးအားကိုးရမရှိတဲ့ကဘာကြီးအမေရိကန်ကြီးမင်းတို့လည်းကို့အကျိုးမရှိရင်ဘာမှမကူညီဘူ
းပိတ်ဆို့မှုလုံးရုံနဲ့ဘာမှဖြစ်မလာပါဘူးတဲ့တကယ်တမ်းဝင်ရောက်ပြီးတော့အကူအညီပေးမှရပါမယ်ဆိုတော့ဒီသောရရှင်ရေးလာပါတယ်နောက်သောရရှင်မျိုးနိုင်ဆိုတဲ့သောရရှင်ကတော့ဘလို့ကောက်ကြည့်အောင်မလဲစိတ်ပူနေမိပါတယ်တဲ့ခစ်တစ္ဆာဆိုတဲ့သောရရှင်ကလည်းဖိုင်ပို့ချင်ပါတယ်လိုင်းဖွင့်ထားပေးပါတယ်ဟုတ်ကဲ့ပါတိုင်းဖွင့်ထားပြပါဆိုလို့ကျွားတို့ကို Messenger ကနေပြီးတော့ပို့ချင်တဲ့တက်ပုံတွေဗီဒီယိုဖိုင်တွေဒါမှမဟုတ်လည်းပြောချင်တဲ့စာကိုစာရေးပြီးတော့ပြောနိုင်ပါတယ်နော်တက်ဆိုးဆိုတဲ့သောရှင်ကတော့ VOE သူတို့ကလူမဟုတ်လို့လူလိုပြောလို့လည်းရမှာမဟုတ်ပါဘူးမင်းတို့လည်းမီဒီယာတစ်ခုအနေနဲ့ဆက်သွယ်လို့ရမယ်တခြားမီဒီယာတွေနဲ့မီဒီယာတွေကနေပြီးတော့ပြောလိုက်ပါမြန်မာနိုင်ငံကိုစိတ်ပူပေးလို့ကျေးဇူးပါဒါမဲ့ထိရောက်တဲ့တုံ့ပြန်မှုတွေပေးမှသာမြန်မာပြည်သူလူထုတွေအကျိုးရှိတယ်လို့တကယ်မိတ်ဆွေကောင်းလည်းပီတာကြားမှာပါဆိုပြီးတော့ဒီသောရရှင်တယောက်နိုင်ငံတကာရဲ့ပိတ်ဆို့တန်ခတ်မှုတွေလုပ်တယ်ဆိုတဲ့အရေးယူချက်ကိုတုံ့ပြန်ပြီးရေးလာပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်သောရရှင်တွေအတွက်မေတ္တာတိလက်ဆောင်တစ်ချင်းလေးတစ်ပုံနဲ့ဖြောပြေးပေးအောင်မှာဖြစ်ပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတိလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်လာစနေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဆက်ပြီးတော့ဒေါ်လာရှင်တွေကိုမြစ်တာတေးလက်ဆောင်တချင်းလေးတို့နဲ့ဖြောပြေးပေးကြပါတယ်ရှင်ဆောင်းလိုက်ရေးဆက်တိဖွဲ့ပြီးတော့ကိုရိုင်းတီဆူထားတဲ့တစ္ဆာမော်ကွန်ဆိုတဲ့တချင်းလေးတချင်းတလေးဖြစ်ပါတယ်။နားဆင်ကြည့်ကြပါဦးနော
်။ရာဇဝင်မှာမတရားပဲချိန်ချင်ရင်နိုင်ရပဲတော့တာတစ္ဆာပြဟာတွေ့ဖဲမသွားဘူး။ယုံကြည်တဲ့အတိုင်းရဲ့ရဲ့ရှင်ကိုရှောက်ခဲ့လို့အတန်တောင်ဆုံးရဲ့လို့ချောက်စရာမလိုဘူးတို့။
ရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုံးလွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်။ဖိတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေပြော်တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့VOA ရဲ့ internet စာမျက်နှာမှာပြန်ပြော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
現在的卡အဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဗဟုသုတရရှိဖို့သတင်းတွေတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညိုညိုလင်းကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့အတူပီလို့ခေါ်တဲ့အကာအကွယ်ပေးရန်အတွက်တာဝန်ရှိမှုဆိုတဲ့အကြောင်းကိုတင်ပြပေးထားပါတယ်ရှင်။
Protection of civilians through our peacekeepers is just one means of providing protection. More important
than the RTP လို့လူတည်များတဲ့ responsibility to protect အကာအကွယ်ပေးရန်အတွက်တာဝန်ရှိမှုဆိုတာဟာအဓိကမှန်တဲ့ဤသုံးခုနဲ့ရပ်တည်နေတဲ့မူဝါဒတစ်ခုဖြစ်ပါတယ်။ ဒီမူဝါဒကို2005ခုနှစ်ကကုလသမဂ္ဂရဲ့ထိပ်သီးညီလက်ခံမှာအတည်ပြုပေးခဲ့တာပါ။ကမ္ဘာ့လူမျိုးရုံးသက်သက်တာပြီးစစ်ရာဇဝင်မှုတွေလူမျိုးစုတွေကိုတုတ်တင်ရှင်းလင်းဖြစ်တာပြီးလူသားမျိုးနယ်တွေပေါ်ကျူးလွန်တဲ့ရာဇဝင်မှုတွေကိုဒီအာတုပီမူဝါဒကိုအသုံးပြုပြီးကာကွယ်ပေးနိုင်မှုဖြစ်ပါတယ်။လွန်ခဲ့တဲ့1990ကျော်ကယူဂိုစလာဗီးယားရဝန္ဒာစတဲ့နိုင်ငံတချို့မှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုအခြေခံပြီးနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာဆိုတဲ့အကြောင်းအရာအောက်မှာနိုင်ငံတကာအနေနဲ့လက်ပိုက်ကြည့်မနေသင့်ဘူးဆိုတဲ့အယူဆနဲ့2000ခုနှစ်လောက်မှာကလေးကအာတူပီဆိုတဲ့အကြောင်းအရာကိုအလေးနဲ့စဉ်းစားခဲ့ကြပါတယ်။အဲဒီနောက်2005ခုနှစ်မှာကျင်းပတဲ့ကုလသမဂ္ဂရဲ့ထိပ်သီးညီလာခံမှာနိုင်ငံတွေအားလုံးသဘောတူခဲ့တဲ့ကမ္ဘာလုံးဆိုင်ရာမူဝါဒဖြစ်လာခဲ့ပါတယ်။အာတူပီမှာအဓိကမနိုင်ခြင်း၃ခုရှိပါတယ်။ပထမမနိုင်ကတော့လူမျိုးတုံးတက်ဖြတ်မှု၊စစ်ပွဲတွေအကျုံးကရာဇဝတ်မှု၊လူမျိုးစုတုတ်တင်ရှင်းလင်းမှု၊လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှု၊စတဲ့ရာဇဝတ်မှုကြီး၄ခုနဲ့ပတ်သက်ပြီးပြည်သူလူထုကိုတက်ဆိုင်ရာနိုင်ငံတိုင်းကကာကွယ်ပေးရမယ့်တာဝန်ယူမှုပါ။ဒုတိယမနိုင်ကတော့ဒီလိုကာကွယ်ပေးရမယ့်တာဝန်ယူမှုအတွေ့သက်ဆိုင်ရာနိုင်ငံကိုတိုက်တွန်းအားပေးဖို့နိုင်ငံတကာအတိုင်းအဝိုင်းကအကြောင်းရှိပါတယ်။တတိယနိုင်ငံကတော့တကယ်လို့သက်ဆိုင်ရာနိုင်ငံအနေနဲ့ကာကွယ်ပေးဖို့ပြက်ကွက်ခဲ့ရင်နိုင်ငံတကာအနေနဲ့စိတ်လျော်တဲ့ဆောင်ရွက်မှုတွေကိုကုလသမဂ္ဂရဲ့ပြဋ္ဌာန်းထားတဲ့စီးနင်းစည်းကမ်းတွေနဲ့အညီအထူးရောက်ဆုံးဖြစ်အောင်အထင်ကြီးလှုပ်ဆောင်ကြရမယ့်မနိုင်ဖြစ်ပါတယ်။ဒါကြောင့်နိုင်ငံတစ်ခုမှာလူမျိုးရေးသက်သက်မှုတွေ၊စစ်ရာဇဝတ်မှုတွေ၊လူသားမျိုးနွယ်တွေအပေါ်ရာဇဝတ်မှုမြောက်တဲ့ကျူးလွန်မှုတွေ၊လူမျိုးစုတွေပြတ်ကွက်သွားအောင်တုတ်ပင်ရှင်းလင်းမှုတွေစတဲ့အချက်လေးခုမှာတစ်ခုခုဖြစ်ခဲ့ရင်အာတူပီနဲ့အကျုံးဝင်ပါတယ်။ဒီလိုအကျုံးဝင်မှုတွေရှိလာစေဖို့အတွက်လည်းကျူးလွန်မှုတစ်ခုခုခံနေရတာကိုအချက်အလက်တွေခိုင်ခိုင်လုံလုံတိတိကျကျမှန်မှန်ကန်ကန်ကျင်းပနိုင်မှုကလည်းအလွန်အရေးကြီးတဲ့ကဏ္ဍတစ်ခုပါ။အာတူပီရဲ့လုပ်ငန်းစဉ်တွေထဲမှာတန်တမန်နီလန်းအရာဖြစ်ရှင်းတာ၊လက်နက်တင်ပို့ရောင်းချမှုပိတ်တင်တာ၊စီးပွားရေးပိတ်ဆို့တာစတဲ့နီလန်းအမျိုးမျိုးရှိပြီးတော့ငိမ့်ချင်းရဲ့လုံခြုံရေးပြက်ပြားလာရင်တော့ကုလသမဂ္ဂချာတာရဲ့အခန်းခွန်ရဲ့အရာလုံခြုံရေးကောင်စီ၊လုံခြုံရေးကောင်စီကစီရင်အရာဒါမှမဟုတ်စီရင်မှာပါတဲ့တခြားနီလန်းတွေနဲ့ဆက်လက်အကောင်အထည်ဖို့ဆောင်ရွက်ရပါတယ်။နိုင်ငံတစ်ခုပေါ်အာတူပီတင်ရောက်ဖို့နဲ့ပတ်သက်ပြီးကုလသမဂ္ဂမှာဆွေးနွေးကြတဲ့အခါတိုင်းလိုလိုတချို့နိုင်ငံတွေကကျူးလွန်တဲ့နိုင်ငံရဲ့နိုင်ငံတော်အချုပ်အခြာအာဏာဆိုတဲ့အကြောင်းပြချက်နဲ့ကန့်ကွက်လို့ရှိကြပါတယ်။ဒီလိုကန့်ကွက်မှုတွေကြောင့်ဆုံးဖြတ်ချက်တွေကြာမြင့်သွားတာအရေးယူမှုတွေလုံဆောင်လို့မရတာတွေလည်းအများကြီးရှိပါတယ်။ Central African Republic, Cote d'Ivoire, Congo, Liberia, Libya, Mali, Somalia,တောင်ဆူဒန်၊ဆီးရီးယားနဲ့ယေမန်စတဲ့နိုင်ငံတွေရဲ့အာတူပီအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့လုံခြုံရေးကောင်စီမှဆုံးဖြတ်ချက်တွေချနိုင်ဖို့အရေးအကျဉ်း80ကျော်ဆွေးနွေးညှိနှိုင်းမှုတွေလုပ်ခဲ့ကြရပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကအာတူပီဝင်ရောက်ဆောင်ရွက်ဖို့ဆုံးဖြတ်ခဲ့တဲ့နိုင်ငံတွေကတော့လစ်ဗျာ၊ကိုတီဗွာ၊မာလီ၊ဆူဒန်နဲ့တောင်ဆူဒန်၊ယေမန်နိုင်ငံတို့ဖြစ်ပါလိမ့်ရှိ။
မလ14ရက်တနင်္ဂနွေနေ့ညအတွက် VOA မြန်မာပိုင်းကနေထိပ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပါအောင်မယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူအုပ်ချုပ်နေတာ42ရက်မြောက်တဲ့ဒီကနေ့မှလည်းနိုင်ငံတော်ဝမျိုးအစုံမှကန့်ကွက်ဆန္ဒပြပွဲတွေလှုပ်ခဲကြပါတယ်။ရန်ကုန်မြို့လှိုင်းသာယာမြို့နယ်တွေကဆန္ဒပြပွဲကိုလက်နက်ကိုင်တပ်ဖွဲ့တွေပြစ်ခတ်နှိမ်နှင်းမှုကြောင့်ခုနှစ်ယောက်တည်ဆောပြီးတော်တော်များများဒဏ်ရာရပါတယ်။ဆိုင်တာယာအပြင်တာမွေမျိုးနယ်မှာတယောက်ဒီကနေ့တနက်ထိမှန်တည်ဆောခဲ့ပါတယ်။ပဲခူးမျိုးမှာလည်းဆန္ဒပြသူတွေကိုပြစ်ခတ်လို့အနည်းဆုံးတယောက်တည်ဆောပါတယ်။ဖားကန့်မျိုးမှာတယောက်တခါမန္တလေးမျိုးမှာလည်းအခုညနေပိုင်းကမဟာအောင်မြေမျိုးနယ်ထဲမှာဆန္ဒပြသူတွေကိုလုံခြုံရေးတွေပြစ်ခတ်မှုကြောင့်အမျိုးသမီးတယောက်တည်ဆောတယ်လို့မန္တလေးကလာတဲ့သတင်းတွေကပြောပါတယ်။မနေ့တုန်းကလည်း9ယောက်တည်ဆုံတဲ့အထိပြစ်ခတ်နှိမ်နှင်းခံရတဲ့မန္တလေးမြို့မှာဒီနေ့အစောပိုင်းတုန်းကတော့ပြည်သူအများလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ပုဂံမြို့မှာလည်းအာဏာရှင်စနစ်ဆန့်ကျင်တဲ့အနေနဲ့အေယာဝတီမြစ်ထဲမှာလှေတွေနဲ့ဆန္ဒထုတ်ပေါ်ပြသခဲ့ကြပါတယ်။တဝယ်မြို့မှာလည်းပြည်သူတွေ CDM လှုပ်ရှားမှုမှာပါဝင်သူတွေရာနဲ့ချီလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ကလေးမြို့မှာတော့ချီတဲ့ဆန္ဒပြသူတွေရထားခဲ့တဲ့မော်တော်ဆိုင်ကယ်တွေအလုံးကိုရဲတွေကတင်ယူသွားတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံအနှံ့ခုလိုဆန္ဒပြပွဲတွေလုပ်နေတယ်လို့အာဏာသိမ်းယူအုပ်ချုပ်နေသူတွေကအကြမ်းဖက်နှိမ်နှင်းနေတာကြောင့်ပြည်သူတွေအနေနဲ့အကြမ်းဖက်မှုကျူးလွန်ခဲ့ရင်ဥပဒေနဲ့အညီမိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ရှိတယ်လို့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကဒီကနေ့ထုတ်ပြန်ပါတယ်။ဒီစဲပြစ်မှုဆိုင်ရာဥပဒေရာစတက်ကြီးအခန်းလေး ကာကွယ်ခုခံပိုင်ခွင့်ဆိုင်ရာပြဋ္ဌာန်းချက်များအရပြည်သူများအနေဖြင့်မိမိအတွက်သို့မဟုတ်အခြားသူအတွက်ဥပဒေနှင့်အညီကာကွယ်ခုခံပိုင်ခွင့်အပြည့်အဝရှိသည်လို့ CRPH ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ မလာဆလီရဲ့ VOA မြန်မာပိုင်းအစီအစဉ်တွေကို9:00နာရီကနေ10:00အထိဝါရှင်တန်မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါရဲ့ရှင်။ဒီနေ့ဒီနေ့ကနေညအတွက်ရေဒီယိုအသံလှည့်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မအစိုးရမှာ
This program has